Welcome to the Voice of America in Burmese.
Mingla menakin ma shin 2019 ခုနှစ်ဩဂုတ်လ29ရက်ကြာသပတေးနေ့မနက်ခင်း VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24.50.51 အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျွန်မကခင်ဗျတပ်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးပါပါ။ဗြိတိသျဝန်ကြီးချုပ်တဲ့ Boris Johnson ကဗြိတိန်လက်တော်ကိုအောက်တိုဘာလလယ်အထိဆိုင်းငံ့ထားမယ်လို့ဗုဒ္ဓဟူးနေ့မှာထင်ကြန်လိုက်ပါတယ်။မြန်မာနိုင်ငံတော်တိုင်ပင်ခံရုံးပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေဟာတရုတ်နိုင်ငံဂျိုင်းဝန်ကြီးဝမ်ယီနဲ့တွေ့ဆုံခဲ့ပါတယ်။ရေချိုမှာနေထိုင်တဲ့ရောက်သွားမျိုးစိတ်အသက်၈ခုကိုမြန်မာနိုင်ငံမှာတွေ့ရှိခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ခွာနေပြီ
။ကောင်းပါပြီရှင်။အရင်နောက်ဆက်ပြီးတော့နားဆင်ရမယ့်သတင်းလော်လေးကတော့ထိုင်းနိုင်ငံခိုတောင်ကျွန်းမှာဗြိတိသျလူငယ်နှစ်ဦးအသက်ခံရမှုနဲ့တေတံချမှတ်ခံထားရသူမြန်မာရွှေ့ပြောင်းအလုပ်သမားနှစ်ဦးရဲ့နောက်ဆုံးအယူခံအခြေအနေမလို့ရှိနိုင်ပါသလဲ
။အောက်တူလိုပေါက်ပြားလိုအဲဒီကိစ္စတွေကလည်းနောက်ပိုင်းကျမှအစာထိုးပြီးတော့တွင်ထားတဲ့ပုံမျိုးတွေရတယ်ဆောင်ဆန်းစစ်စေးတဲ့အခါမှာလေ
ဟောင်ကောင်ခြေဆိုင်အာရှလူခွင့်ရေးကောင်စီရှင်နေဦးမင်းလွင်ရဲ့ယူဆသုံးသပ်ချက်နဲ့တူနာဆင်ရပါမယ်။ကချင်နှစ်ချင်းခရိယံအဖွဲ့ချုပ်ဥက္ကဋ္ဌကိုတပ်မတော်ကပုံမှန်200နဲ့တရားစွဲဖို့ဦးတိုက်လျှောက်ထားခဲ့တာနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့ကာယကံရှင်ဒေါက်တာခလန်းဆန်းစွန်ကမျှော်လင့်ပါတယ်။ဗြိတိသျပါလီမန်ကိုအောက်တိုဘာလလယ်ထိရပ်ဆိုင်းထားဖို့ပြည်မာတိကလက်ခံလိုက်ပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်။
ဗြိတိန်ဝန်ကြီးချုပ်တဲ့ Boris Johnson ကလွှတ်တော်ကိုအောက်တိုဘာလလယ်ထိဆိုင်းငံ့ထားမှာဖြစ်တယ်လို့ဗုဒ္ဓဖူးနေမှာပြောကြားလိုက်ပါတယ်။အခုလိုအရေးယူဆောင်ရွက်လိုက်တာဟာဘာသဘောတူညီချက်မှမပါဘဲနဲ့အောက်တိုဘာလ31ရက်နေ့မှာဗြိတိန် EU ဥရောပသမဂ္ဂကနေနှုတ်ထွက်ဖို့အတွက်ဗြိတိန်ဝန်ကြီးချုပ်တဲ့အစီအစဉ်ကိုဆန့်ကျင်တဲ့လွှတ်တော်မတ်တွေကဒေါသထွက်ခဲ့ကြပါတယ်။အခုလိုဆိုင်းငံ့လိုက်တာဟာဝန်ကြီးချုပ်ရဲ့ဘာသဘောတူညီချက်မှမပါဘဲနဲ့ EU ဥရောပသမဂ္ဂကနေနှုတ်ထွက်ဖို့အတွက်ကြိုးပမ်းမှုတွေကိုဟန်တားနိုင်မယ့်အချိန်ကိုကန့်သတ်ရရောက်စီပါတယ်။ဗြိတိန်ဝန်ကြီးချုပ်တဲ့မမျှော်လင့်တဲ့အခုလိုကြေညာချက်ကြောင့် Brexit နဲ့ပတ်သက်လို့သုံးနှစ်တာအခြေတင်အငင်းပွားမှုဖြစ်ရကိုပိုပြီးဆိုးဝါးစေခဲ့တာပါ။အဖွဲ့ဝင်28နိုင်ငံပါဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ခဲ့ပြီးတော့46နှစ်ကြာမှဗြိတိန်မဲဆန္ဒရှင်တွေကမဲအနေငယ်အသားနဲ့ပဲ EU ကနေနှုတ်ထွက်ဖို့အတွက်ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။နိုင်ငံရဲ့အုပ်ချုပ်ဖြစ်တဲ့ဘရင်မကြီးအဲလစ်ဘက်ကလွှတ်တော်ကိုဆိုင်းငံ့ဖို့အတွက်Boris Johnson ရဲ့အစီအစဉ်ကိုသဘောတူလိုက်တာပါ။ဗြိမာကြီးအဲလစ်ဘက်နဲ့အောက်တိုဘာလ14ရက်လွှတ်တော်ပြန်ပြီးတော့ခေါ်ယူတဲ့အခါမှာအစိုးရရဲ့ဥပဒေပြုရေးဆိုင်ရာဦးစားပေးမှုတွေကိုရာထားပြီးဖော်ပြမယ်မိန့်ခွန်းကိုပြောကြားဖို့ရှိပါတယ်
။ American ပြည်ထောင်စုနဲ့ Iran အကြားတင်းမာမှုတွေတိုးအောင်ပြုလုပ်ဖို့ကြိုးစားနေတဲ့ဆိုရယ်ပြောဆိုဝေဖန်မှုတွေပေါ်နှစ်နိုင်ငံစလုံးကဗုဒ္ဓဦးနေကလက်မခံပဲပယ်ချလိုက်ပါတယ်။အီရန်ရဲ့ပဋိပက္ခဖြစ်ပွားအောင်လှုပ်ဆောင်မနေကြအောင် American ကာဝေးဝန်ကြီး Mark Esper ကပြည်ထောင်စုဌာနချုပ်မှာသတင်းတောက်တွေကိုပြောသလိုအီရန်နိုင်ငံရဲ့ဝန်ကြီးမိုဟာမက် ဂျာဗစ်ဒ် ရာဇီဖ်ဇာဗရီကလည်းအီရန်နေနဲ့အမေရိကန်နဲ့သဘောထားကွဲပြားမှုတွေပိုဆူအောင်လုပ်မနေကြအောင်ဂျပန်နိုင်ငံမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တင်းဆုံစင်မှာပြောဆိုခဲ့ပါတယ်။ဒါပေမဲ့အီရန်ရဲ့နျူကလ িয়ার လက်နက်အစီအစဉ်နဲ့ပိတ်ဆို့အရေးယူမှုကိစ္စတွေမှာတော့အမေရိကန်နဲ့သဘောထားကွဲလွဲမှုကြီးကြီးပါမရှိနေသေးပြီးအပြည်ပြည်ဆိုင်ရာဥပဒေအောက်မှာကိုယ့်အခွင့်အရေးကိုကိုယ်အသုံးချဖို့နိုင်ငံတိုင်းကိုခွင့်ပြုတင်တယ်လို့လည်းအီရန်နိုင်ငံရဲ့ဝန်ကြီးဇာရီဖ်ကပြောပါတယ်။ဂျပန်ဝန်ကြီးချုပ်အာဘေဟာဒီနှစ်အစောပိုင်းမှာအီရန်နိုင်ငံကိုတွားရောက်ခဲ့ပြီးအမေရိကန်နဲ့အီရန်တို့အကြဆိတ်ဆက်ပေးဖို့ကြိုးစားခဲ့တာပါ။ဒီပတ်ထဲမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူနဲ့အီရန်သမ္မတဟာဇန်ရူဟာနီတို့တွေ့ဆုံဖို့အခွင့်အလမ်းကောင်းရှိတယ်လို့ G7 ထိပ်သီးညီလာခံမှာသတင်းတောက်တွေကိုပြောခဲ့ပြီးမြဲအီရန်သမ္မတရူဟာနီကတော့ထရမ့်အနေနဲ့သူနဲ့တွေ့ကျင်တဲ့ဆိုရင်ပိတ်ဆို့မှုတွေအရင်ရုပ်သိမ်းရမယ်ဆိုပြီးတုံ့ပြန်ပြောဆိုထားခဲ့ပါတယ်။
အီရန်စစ်တပ်ရဲ့အကျိုးအတွက်လျှို့ဝှက်ပြီးလှုပ်ဆောင်နေတယ်လို့ဆွဆွဲပြီးအီရန်အစိုးရနဲ့ဆက်နွှဲနေတဲ့ကွန်ရက်နှစ်ခုကိုအမေရိကန်ပြည်ထောင်စုကလည်းအရေးယူတန်းခတ်လိုက်ပါတယ်။အမေရိကန်ဗန်နာယီဝန်ကြီးဌာနရဲ့ဗုဒ္ဓဖူးနေ့ကထုတ်ပြန်တဲ့ကြေညာချက်ထက်မှာအီရန်နိုင်ငံသားဟာမစ်ဒက်ကန်ဦးစီးတဲ့ကွန်ရက်တစ်ခုကိုအရေးယူလိုက်ကြောင်းဖော်ပြထားတာပါ။ဒီကွန်ရက်ကိုဟာမစ်ဒက်ကန်ကဟောင်ကောင်အခြေစိုက်ကုမ္ပဏီတစ်ခုကိုအသုံးချပြီးတော့အမေရိကန်နဲ့နိုင်ငံတကာရဲ့အရေးယူမှုတွေကိုရှောင်လွှဲနိုင်ဖို့ကြိုးစားခဲ့တယ်လို့ဖော်ပြထားပါတယ်။ဒုတိယတန်းခတ်ပိတ်ပြန် င်လိုက်တဲ့ကွန်ရက်ကတော့အီရန်နိုင်ငံသားဆိုင်ဟူစိန်ရှာရီယာရဲ့ကွန်ရက်ဖြစ်ပါတယ်။ဒီကွန်ရက်ဟာနျူကလ িয়ার ဆပ်ပလိုက်ယာအဖွဲ့ရဲ့အလူမီနီယံပါကုန်ပစ္စည်းတွေဝယ်ယူဖို့အတွက်လုပ်ခဲ့တာဖြစ်ပြီးတော့ဒါဟာအီရန်အစိုးရအတွက်အကျိုးဖြစ်ထွန်းစေတယ်လို့ပြောပါတယ်။
အမေဇုန်တောအတွင်းလောင်ကျွမ်းနေတဲ့တော်မီတွေညှိတက်ရေးအတွက်ချီလီနိုင်ငံကနေလေယာဉ်လေးစင်းအကူအညီပေးရတာကိုလက်ခံမယ်လို့ဘရာဇီးသမ္မတဂျေအာဘောလ်ဆိုနာရိုကပြောပါရယ်။ဒီချိန်ထဲမှာပဲသူ့ကိုမယိုးသားသူလူလိန်အဖြစ်ဆွဆွဲခေါ်ဆိုသူပြင်သစ်သမ္မတအမန်နျူရဲ့မက်ခရွန်ကိုလည်းပဝင်းကျင်ကိုထိန်းသိမ်းရေးစိတ်ဝင်စားသူသူတယောက်တည်းရှိတယ်လို့ထင်နေတဲ့သူလို့ဝေဖန်ပြောကြခဲ့ပါရယ်။သူ့ကိုစော်ကားတဲ့ပြောကြားချက်ကိုပြင်သစ်သမ္မတကပြန်ရုပ်သိမ်းမယ်ဆိုရင် G7 နိုင်ငံတွေကပေးမဲ့ဒေါ်လာ30ကိုလက်ခံမယ်လို့ပြောပြီးတရက်အကြာမှာဘောဆာရိုနိုရဂါအခုလိုပြောခဲ့တာပါ။ဒီနေ့လာနေမှာတော့အဲ့ဒီငွေဒေါ်လာ30ကိုဥရောပအတွက်ပဲသုံးတင်တယ်ဆိုပြီးလက်မခံခဲ့ပါဘူး။ဗိုလ်တော်ဦးနေကဘရာဇီးလျမျိုးမှာချီလီသမ္မတဆီဘက်စတီယန်ပီနီရာနဲ့တွေ့ဆုံပြီးမှတော့ဗီနီဇွဲလာကလွဲလို့ဂျန်တဲ့အမေဆုံးနိုင်ငံတွေအမေဆုံးတော်ကနိုင်ငံတွေအားလုံးကိုလံဘီယာနိုင်ငံမှာစက်တင်ဘာလမှာတွေ့ဆုံပြီးပဝန်းကျင်ထိန်းသိမ်းရေးကိုပိုင်နှီးပြူဟာတွေရှာကြံသွားဖို့ရှိတယ်လို့လည်းဘရာဇီးသမ္မတဘောဆိုနာရိုကပြောပါတယ်။တောင်အမေရိကန်နိုင်ငံကောင်းဆောင်တွေအကြတွေ့ဆုံပြီးတဲ့နောက်ဗိုလ်တော်ဦးနေကထုတ်ပြန်တဲ့ကြေညာချက်မှာတော့ပဝန်းကျင်ဆိုင်ရာစိန်ခေါ်မှုတွေရှိနေတယ်ဆိုတာကိုအတိအမှတ်ပြုခဲ့ကြပြီးမြဲအမျိုးသားအချုပ်အခြာအာဏာကိုတော့လေးစားရမယ်လို့ဖော်ပြထားပါတယ်။နိုင်ငံတကာနိုင်ငံချင်းစီကပေးရတဲ့အကူအညီတွေကိုလက်ခံမယ်လို့ပြောနေတဲ့တစ်ချိန်ထဲမှာပဲဘရာဇီးသမ္မတဘောဆိုနာရိုကပြင်းထန်တဲ့ဂျာမနီတို့ဟာဘရာဇီးနိုင်ငံရဲ့အချုပ်အခြာအာဏာကိုငွေနဲ့ဝယ်ဖို့ကြိုးစားနေတယ်လို့လည်းဆွဆွဲပြောကြားလိုက်ပါတယ်ခင်ဗျာ
။ VOA American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5.85 နဲ့လိုင်းဒိုမီတာ190 kHz 15.5 တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တင်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံတော်တိုင်ပင်ခံရုံးပြည်တော်စုဝင်ကြီးကျော်ပြတ်ဆွေဟာဩဂုတ်လ29ရက်အင်ကာနီကတရုတ်နိုင်ငံတော်ကောင်စီဝင်ဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးဝန်ရည်နဲ့တရုတ်နိုင်ငံဘေကျင်းမှာတွေ့ဆုံခဲ့ပြီးနယ်စပ်ဒေသအတင်းကြီးအီချိုင်းရင်နဲ့ပူးပေါင်းဆောင်ရွက်အပါအဝင်နှစ်နိုင်ငံကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံရဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်ကြိုးပမ်းမှုကိုတရုတ်ကထောက်ခံအားပေးနေမှာဖြစ်ကြောင်းနဲ့မြန်မာတရုတ်နိုင်ငံကြားကောင်းကျမှုအချက်အချာဖြစ်တဲ့မူဆယ်ချင်းရွှေဟော်နယ်စပ်ကိတဝိုက်မြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတာတင်ပတ်သက်ပြီးနယ်စပ်ဒေသတင်းငင်းအီချမ်းအောင်မြန်မာဘက်ကကြိုးစားမယ်လို့မျှော်လင့်ထားကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။တိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဩဂုတ်လ19ရက်နေ့ကစပြီးနှစ်နိုင်ငံကြားကုန်သွယ်ရေးဟာနေ့စဉ်7ဘီလီယံနဲ့ချီပြီးဆုံးရှုံးနေတယ်လို့ကုန်သွယ်ရေးဝန်ကြီးဌာနကလည်းထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးကရိုဟင်ဂျာရဲ့နေရပ်ပြောင်းရေးအတွက်မြန်မာစိုးရဲ့ကြိုးပမ်းမှုကိုအားပေးကြောင်းနဲ့ရခိုင်ပြည်နယ်အခြေအနေကိုအနီးကပ်စောင့်ကြည့်နေတယ်လို့ဒီပြဿနာကိုနိုင်ငံရေးအရအသုံးချမှုကိုလက်မခံကြောင်းပြောကြားခဲ့တယ်လို့ဆင်ဝါသတင်းမှာဖော်ပြပါတယ်။မြန်မာဘက်ကလည်းတရုတ်ရဲ့ကာလတရှိကူညီပံ့ပိုးမှုတွေကျေးဇူးတင်ကြောင်းနဲ့ရခိုင်ပြည်နယ်ရေးပူးပေါင်းဆောင်ရွက်မှုတွေနဲ့ဆက်ပြီးတော့လှုပ်ဆောင်မှာဖြစ်ကြောင်းကတိပြုခဲ့တယ်လို့အတိုင်းနိုင်ငံရုံးကြေညာချက်မှာဖော်ပြပါတယ်။ဝန်ကြီးဦးကျော်တင့်ဆွေရဲ့တရုတ်နိုင်ငံနှစ်ရက်ကြာခီးစဉ်အတွင်းတရုတ်ကွန်မြူနစ်ပါတီဗဟိုကော်မတီနိုင်ငံခြားရေးရာဌာနဝန်ကြီးဆောင်တောင်းနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပြီးမကြာမီကြာရောက်တော့မယ့်တရုတ်မြန်မာတန်တမာဆက်ဆံရေးနှစ်80ပြည့်နှစ်ပတ်လည်အချိန်တွင်နိုင်ငံခြားကဏ္ဍအားလုံးမှာပူးပေါင်းဆောင်ရွက်လို့တဲ့ဆန္ဒရှိကြောင်းနှစ်ဖက်စလုံးကထုတ်ပေါ်ပြောဆိုခဲ့တယ်လို့ဖော်ပြပါတယ်။မြန်မာတရုတ်နိုင်ငံစလုံးအတွက်အကျိုးဖြစ်ထွန်းမဲ့တရုတ်အစိုးရရဲ့ကမ္ဘာလန်းစီမံကိန်းအကောင့်ထဲဖော်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးတွေကိုတိုးမြှင့်လှုပ်ဆောင်ဖို့ဆွေးနွေးခဲ့ကြတယ်လို့လည်းအတိုင်းနိုင်ငံရုံးကြေညာချက်မှာဖော်ပြထားတာပါ
။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီး AK Abdul Momen ဟာချက်တပရီနဲ့ညနေ၄နာရီမှာဒါကာအခြေစိုက်တန်တမန်တွေနဲ့ကုလသမဂ္ဂအေဂျင်စီကကိုယ်စားလှယ်တွေနဲ့တွေ့ဆုံပြီးရွန်ဂျာအရေးနောက်ဆုံးအခြေအနေတွေကိုရှင်းလင်းပြောကြားဖို့သတင်းစာရှင်းလင်းပွဲလုပ်မယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတို့ကပြောပါရယ်။ဒါကာမျိုးကကုလသမဂ္ဂဌာနကိုယ်စားလှယ်မီယာစပွန်ကရွန်ဂျာကိစ္စမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတာဝန်ချေပြွန်ခဲ့ပြီးဖြစ်တာကြောင့်ရွန်ဂျာကိစ္စဘင်္ဂလားဒေ့ရှ်နိုင်ငံပခုံးပေါ်တာဝန်တွေပုံမကျစေရေးအတွက်ကမ္ဘာနိုင်ငံတွေအပေါ်မူတည်ကြောင်းအင်ကာနီကပြောခဲ့ပါတယ်။ရွန်ဂျာတွေတွေ့ကြုံနေရတဲ့ပြဿနာတွေအတွက်ကမ္ဘာနိုင်ငံတွေရဲ့ထောက်ခံမှုတွေနဲ့ထိုက်တန်တာကြောင့်ရွန်ဂျာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအခွင့်အရေးတွေရရှိဖို့အတွက်ကုလသမဂ္ဂအနေနဲ့ဒီဇိုင်းမတ်မတ်ဆောင်ရွက်နေတယ်လို့လည်းသူကပြောပါတယ်။မြန်မာဆွေရနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆွေရအကြာရိုဟင်ဂျာတွေနေရပြန်ရေးပြင်ဆင်ဆောင်ရွက်ခဲ့ပြီးမြဲ အောက်လနဆနေရနေမှာတော့ရိုဟင်ဂျာတရားမဏိရက်ကိုပြန်မတော်ခဲ့ကြပါဘူးဗိုလ်ဒုံးနေကတရုတ်နိုင်ငံသားအမတ်တေခန့်လွာပီအပွဲမှာတော့ဘင်္ဂလားဒေ့ရှ်သမ္မတအမ်အဗ်ဒူဟာမစ်ကတရုတ်နိုင်ငံအနေနဲ့ရိုဟင်ဂျာတွေနေရက်ပြန်ရေးမြန်မာနိုင်ငံကိုဖိအားပေးပြောကြဖို့တရုတ်သမ္မတကြီးကိုတိုက်တွန်းပြောကြလိုက်ပါတယ်မြန်မာနိုင်ငံကရိုဟင်ဂျာတွေပြန်ခေါ်ဖို့ကိစ္စတရုတ်နိုင်ငံအနေန
Shikubo, Nangaga Pinya Shinri Powernet, Tipan Pinya Shintasuba, Yamanga Matushi Gabari, Mutome and the Indian Yensign, the Yiju Drawali Rigo, Kagwe Pibu, Tipan Pinya Shinri, Tansu, Lajarama, Yamanga Matisum Chita, Yari Mewantita, Powen, Yaman Mewantita, Liguma, Yaldon Music at the Limune, Musing at the Limugo Brigade at Chipari, the Yiju Q Muria, Shantan Pawamuha, Thrushin. ตั้งจริงเลยอ่ะเดต้าเนี่ยปวงจริงเนี่ยเยด้วยบ่มายีเยเยด้วยบ่มาอะญาจีหมู่ติเนี่ยล่ะบ่อะคือสอลูตาฤจังชินีตรวรีမျိုးตรงเปี่ยวกันลงหาปู่เมียนล่ะพี่อะคือสอดีโลเยโจตรวรีမျိုးเสกสุสุปองเนี่ย
40 international ဖွဲ့ကထောက်ပြပါတယ်အပူပိုင်းအာရှဒေသတလောက်ရောက်သွားမျိုးကိုတွေရှိပေမဲ့ဒီတချို့မျိုးစိတ်တွေနေရာတွေမှာရှင်တန်လေးမရှိပဲတချို့နေရာတွေမှာရှင်တန်သားကြောင့်မျိုးတုံးမဲ့အန်တီပိုကြီးတာပါဒီတိုက်ပံပညာရှင်တွေရဲ့စူးစမ်းလေ့လာမှုကိုမြန်မာ၅လုပ်ငန်းနဲ့ဒေသခံတွေပံ့ပိုးမှုနဲ့လှုပ်ဆောင်ခဲ့တာဖြစ်ပါတယ် ဟာရီကိန်းမုန်တိုင်းဒိုရီယန်ဟာလာမယ့်ရက်အနည်းငယ်အတွင်းအတ္လန္တိတပုတ်တရာပေါ်မှာအင်အားပုံမှုကြီးမားပြင်းထန်လာလိမ့်မယ်လို့မျှော်လင့်ကြောင်းအမေရိကန်မြို့သားဟာရီကိန်းဌာနကပို့တဲ့ဦးနေကပြောပါတယ်။2019ခုနှစ်အတွင်းဆိုးရွားပြင်းထန်တဲ့ဟာရီကိန်းမုန်တိုင်းမာရီယာရဲ့ဒဏ်ကိုခံစားခဲ့ရတဲ့ပေါ်တူရီကိုမှာမွေးချင်း10စင်တီမီတာနဲ့15စင်တီမီတာကနေ22စင်တီမီတာထိရောက်သွားနိုင်ပြီး
ดอมินิกันรีพับลิกมาတော့ခုနှစ်စင်တီမီတာထိရောက်သွားနိုင်ပါတယ်ခင်ဗျာဂျာတာဘရီနှစ်မိနစ်ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးစံနဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါဒီကနေ့မိနစ်မှာတော့နားဆင်ကြရမယ့်အစီအစဉ်တွေထဲမှာအရင်ဆုံးဗြိတိန်ပါလီမန်ခေတ္တရပ်နာထားမယ့်အခြေအနေနဲ့စပါမယ်ရှင် ဒီကြားပါလီမန်ကိုအောက်တိုဘာလထိခေတ္တရပ်ဆိုင်ထားဖို့ဗြိတိန်ဝင်ကြီးချုပ်ဘောရစ်ဂျွန်ဆင်ရဲ့မြစ်တာရက်ခံချက်ကိုပြည်မကြီးအဲလစ်ဘတ်ကလက်ခံလိုက်ပါတယ်။ပါလီမန်ကိုခေတ္တရပ်ဆိုင်ထားတာဟာအောက်တိုဘာလ31ရက်မှာဥရောပသမဂ္ဂကနေဗြိတိန်နိုင်ငံသဘောတူညီချက်မရဘဲနှုတ်ထွက်မှာကိုမလိုလားတဲ့ဗြိတိရှ်ပါလီမန်အမတ်တွေကိုစိတ်ဆိုးဒေါသထွက်စေပါတယ်။ VOA သတင်းတောက်ဂျက်ဂတ်စတာသတင်းပေးပို့ထားတာကိုကိုရဲမင်းထွန်းကပြောပြပါမယ်ရှင်။
ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ရဲ့တောင်းဆိုချက်ကိုဗြိတိန်မှကြီးကသဘောတူညီကြောင်းသူ့ရဲ့အကြံပေးကောင်စီကတဆင့်ဗိုလ်တုံးနေမှာကြေညာချက်ထုတ်ပြန်အသိပေးခဲ့ပါတယ်။ဝန်ကြီးချုပ်ဂျွန်ဆန်ကတော့သူ့ရဲ့ဒီအစီအစဉ်ကိုဝန်ကြီးချုပ်နေအိမ်ကနေဗိုလ်တုံးနေမှာနဲ့အစောပိုင်းမှာကြေညာခဲ့တာပါ။ဥပဒေပြည့်ရေးဆိုင်ရာသူ့ရဲ့အစီအစဉ်တွေဆက်လက်လှုပ်ဆောင်
And that is completely untrue. If you look at what we're doing, we're bringing forward a new legislative program on crop.
Da long wa ma man ba u. Jinaru ba ri lou ni de le so da go khmyar ro chi me so yin. Ya zwe mu ri se yon ri ne sai ne u ri pyu ye a si swin ni go jinaru lou ni ba de. Pinya ye twa ngwe che ya shi bo te chaung le lou ni ba de. A ye chi de October la de 18 yan ni ga sa bi EU kaisa swin nwe bo ne Brexit kaisa a twa ku zale ri a chein mya ji ya ba le me.
American Donald Trump ga Winnie Johnson ye a si sin go thauk khan chaung Twitter ma ye ta ke ba de. ဒါပေမဲ့ parliament တိုက်ခိုက်ခံ labor party ကောင်းဆောင် jeremy corbyn ကတော့ဒါ democracy ကိုတိုက်ခိုက်လူရတဲ့လူရဖြစ်တယ်လို့ပြောပြီး အစိုးရပေါ်အယုံကြည်မရှိအဆိုကိုနောက်တစ်ပတ်မှာတင်သွင်းဖို့ကြိုးစားမယ်လို့ပြောပါတယ်
It is a constitutional outrage. This is an attempt by a prime minister who was elected by a very small number of
ဒါအခြေခံဥပဒေကိုအသုံးပြုပြီးလုပ်တဲ့ရက်စက်မှုတစ်ခုပါ conservative party တွေကလူနည်းစုတစုကတင်မြှောက်ခဲ့တဲ့ဝန်ကြီးချုပ်က Parliament နဲ့နိုင်လိုမင်းထက်ပြုကျင့်ပြီး ဘရစ်စစ်ကိစ္စဆွေးနွေးပွဲတွေမလုပ်နိုင်အောင်တားဆီးပိတ်ပင်တာဖြစ်ပါတယ်။သူကတစုထုတ်လို့ရင်ဒိုနယ်ထရမ့်ရဲ့လက်ထဲရောက်ချင်နေပုံရပါတယ်။ပါလီမန်ကိုပိတ်ပင်တာမျိုးမဟုတ်ပဲပါလီမန်တက်ပြီးမေးတဲ့မေးခွန်းတွေကိုဖြေဆိုပြီးပါလီမန်မှာသူတာဝန်ယူရမှာဖြစ်ပါတယ
်။ EU ကနေဗြိတိန်ကသဘောတူညီချက်နဲ့နှုတ်ထွက်မလားဒါမှမဟုတ်သဘောတူညီချက်မပါဘဲနှုတ်ထွက်မလားဆိုတဲ့ကိစ္စနောက်ဆုံးဆုံးဖြတ်ချက်ချဖို့တော့ EU ခေါင်းဆောင်တွေဟာအောက်တိုဘာ18ရက်နေ့နဲ့18ရက်နေ့တွေမှာဆွေးနွေးကြမှာဖြစ်ပါတယ်။လက်ရှိအစိုးရကိုဖြုတ်ချမယ်အစား EU ကနေသဘောတူညီချက်မပါဘဲနှုတ်ထွက်မှာကိုတားဆီးဖို့ကြိုးစားမယ်လို့ဗြိတိန်အတိုက်အခံပါတီ6ခုအကြားဂရိကဝေပြုခဲ့ကြပြီးတရက်ကြာမှာဝန်ကြီးချုပ်ဂျွန်ဆန်ရဲ့ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဂျွန်ဆန်ဟာပါလီမန်မှာတနေရာတဲ့အသာရရှိထားတာပါ။ဘရစ်စစ်သဘောတူညီချက်ရဖို့ကြိုးစားခဲ့ရမှာအရင်ဝန်ကြီးချုပ်ထရီဇာမေပါလီမန်မှာ3ချိန်တိုင်ရှုံးနိုင်ခဲ့ပြီးတဲ့နောက်ဘော့ရစ်ဂျွန်ဆန်ဟာကွန်ဆာဗေးတစ်ပါတီခေါင်းဆောင်နဲ့ဝန်ကြီးချုပ်ဖြစ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုရဲမင်းထွန်းပြပြသွားတာပါရှင်အခုမြန်မာပြည်ဘက်ကသတင်းလွှာတွေကိုအလှည့်ပေးကြပါတယ်ထိုင်းနိုင်ငံလက်ကျွန်းလူသတ်မှုနယ်သေးတမ်းချမှတ်ခံထားရတဲ့မြန်မာနိုင်ငံသားဝင်းစောထွန်းနဲ့ဇော်လင်းတို့ရဲ့နောက်ဆုံးအယူခံကိုထိုင်းဗဟိုတရားရုံးကဒီကနေ့မနက်10:00နာရီမှာအမိန့်ချမှတ်ဖို့ရှိပါတယ်တရားရုံးမှာအဓိကသက်သေအဖြစ်တင်ပြထားတဲ့ DNA နဲ့မှုခင်းဆိုင်ရာဆေးစစ်ချက်တွေဟာခိုင်လုံမှုမရှိတဲ့အတွက်ထိုင်းဗဟိုတရားရုံးကဆုံးဖြတ်ရမှာအောက်တရားရုံးတွေကချမှတ်ခဲ့တဲ့စီရင်ချက်တွေကိုပြင်ဆင်ဒါမှမဟုတ်ပယ်ချလိုက်မယ်လို့ယူဆရတဲ့အကြောင်းဥပဒေအကဲခတ်တွေနဲ့ရွှေပြောင်းအလို့သမားရေးရာကြွမ်းကျင်သူတွေကမျှော်လင့်နေကြပါတယ်ဒီအကြောင်းအပြည့်အစုံကိုတော့မတ်အင်ချင်းနိုင်ကဆက်ပြီးတော့ပြောပြပါမယ်ရှင်
ထိုင်းနိုင်ငံစူရတ်ထာနီခရိုင်လေကျွန်းကော့တောင်မှာ2014ခုနှစ်စက်တင်ဘာလကကဘာလှည့်ခီးသွားဗြိတိန်လူငယ်စုံတွဲတွေဖြစ်တဲ့အသက်23နှစ်အရွယ်ဟန်နာဝစ်ရစ်နဲ့24နှစ်အရွယ်ဒေးဗစ်မီလာတို့ကိုတပ်ဖြတ်ခဲ့မှုမှာကျူးလွန်သူတွေအဖြစ်တည်တံ့ချမှတ်ခံထားရတဲ့မြမရွှေပြောင်းအလုတ်သမားလူငယ်2ဦးဖြစ်တဲ့မောင်စော်လင်းနဲ့မောင်ဝင်းစော်ထွန်းခေါ်ဝေဖြိုးတို့ရဲ့နောက်ဆုံးတရားရုံးအယူခံကိုဒီကနေ့ဩဂုတ်လ28ရက်မနေ့စံတိုင်းမှာထိုင်းဗဟိုတရားရုံးကအပြည့်တက်အမိန့်ချမှတ်မှာဖြစ်ပါတယ်။ဘန်ကောက်မှာရှိတဲ့ဗဟိုတရားရုံးကအမိန့်ချမှတ်မဲ့အချိန်မှာနုထပူရီခရိုင်အချင်းတောင်မှာရှိနေတဲ့တရားခဏ်နံပါတ်1မောင်စော်လင်းနဲ့တရားခဏ်နံပါတ2မောင်ဝင်းစော်ထွန်းခေါ်ဝေဖြိုးတို့ကိုဗီဒီယိုကွန်ဖရင့်နဲ့ဆင့်ခေါ်ထားမှာဖြစ်ပြီးတရားရုံးအမိန့်ကိုစကားပြန်ကတဆင့်မြန်မာဘာသာပြန်ဆိုပြီးကြားနာမှာဖြစ်ပါတယ်။အမှုဖြစ်စဉ်တလျှောက်လုံးအနီးကပ်စောင့်ကြည့်ပြီးမောင်စော်လင်းနဲ့မောင်ဝင်းစော်ထွန်းတို့ရဲ့မိဘတွေကိုဥပဒေပိုင်းဆိုင်ရာကူညီပေးခဲ့တဲ့ရွှေပြောင်းအလုပ်သမားအခွင့်အရေးကျွမ်းကျင်သူအန်ဒီဟောကထိုင်းဗဟိုတရားရုံးကနောက်ဆုံးအမိန့်ချမှတ်မဲ့အခြေအနေကို VOE ကိုအခုလိုပြောပါတယ်။
The case against them should be dismissed because of the lack of reliability.
တို့နုအမှုပေါ်ချမှတ်ထားတဲ့ဖြစ်တံကိုပါလတ်သင့်ပါတယ်။ဘာကြောင့်လဲဆိုတော့တစ်ဖက်ကသက်သေအဖြစ်တရားရုံးကိုတင်ပြတဲ့အချက်လက်တွေဟာခိုင်လုံမှုမရှိတဲ့အတွက်ကြောင့်ဖြစ်ပါတယ်။ဒီလိုရာဇဝတ်မှုမျိုးအတွက်ခိုင်လုံတိကျတဲ့သက်သေအထောက်အထားတွေမရှိဘဲတို့နုဦးကိုဆွဆွဲချက်တွေအတိုင်းပြစ်မှုကျူးလွန်ခဲ့တယ်လို့ပြောလို့မရပါဘူး။လက်ကျုံးလူသတ်မှုအတွက်စုံစမ်းစစ်ဆေးမှုတွေDNA အထောက်အထားတွေမှာတန်တရာဖြစ်စရာတွေရှိနေတာပါ
။ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ရှေ့နေဦးမင်းလူကလည်းအောက်တရားရုံးတွေကစီရင်ချက်တွေမှာအဓိကတတ်တည်တွေဟာခိုင်လုံမှုမရှိတဲ့အတွက်အခုထိုင်းဗဟိုတရားရုံးကပြင်ဆင်ဒါမှမဟုတ်ပယ်ချလိုက်မယ်လို့မျှော်လင့်ကြောင်း VOE ကိုပြောပါတယ်။ဒါအပြင်လက်ကျွန်းလူတက်မှုဖြစ်ပြီးရဲ့နောက်တစ်နှစ်ထိုင်းမြန်မာနယ်စပ်ရနောင်းမှာဖြစ်ခဲ့တဲ့အသက်18နှစ်အရွယ်ထိုင်းမျိုးသမီးငယ်တဦးတပ်ဖြတ်ခံရမှုမှာကျူးလွန်သူတွေအဖြစ်ရနောင်းခရိုင်တရားရုံးက2018ဧပြီလမှာထောင်ဒဏ်အသီးသီးချမှတ်ခဲ့တဲ့မြန်မာရွှေပြောင်းအလုသမားလူငယ်၄ဦးရဲ့အမှုမှာနောက်ဆုံးအယူခံဝင်ရမှာပြီးခဲ့တဲ့ဇွန်လကအယူခံတရားရုံးကသူတို့၄ဦးကိုပြန်လွှတ်ပေးခဲ့တဲ့တာဒဂါကိုလည်းဦးမင်းလူဦးကထောက်ပြပြောဆိုခဲ့ပါတယ
်။အမြင့်ဆုံးထိုင်းဟုတ်တရားရုံးပေါ့နော်ဟိုကျမ်းမေးသုံးရတဲ့ကတခြားအမှုတွေမှာတော့ဒါမှအဖြစ်ဆိုလို့ရှိရင်တော့အောက်ယုံတွေကသုံးပြလာတဲ့အမှုတွေကိုဒီပြူကများတယ်လို့ကျွန်တော်သိရတယ်သို့တော်လည်းဒီအမှုမှာကြာတော့ကအငင်းပွားစရာအချက်လက်တွေတော်တော်များများရှိနေတဲ့အတွက်အောက်ယုံရဲ့အမိန့်တွေကိုပြင်ဆင်ကြောင်းလဲပြီးတော့အမိန့်ချလိုက်မယ်လို့ကျွန်တော်တို့ယူဆတာပေါ့နော်အဲ့တော့အဲ့ဒီမှာတကယ်အဓိကကျတဲ့ DNA စစ်ဆေးချက်မှလည်းဝေလွေတယ်။နောက်ပြီးတော့တခါဒီအမှုမှာတက်တဲ့ကံဖြစ်စဉ်တင်သားတဲ့ဒီဒီလေးပေါ့နော်။အဲ့ဒီအောက်တူလိုပေါက်ပြားလိုအဲ့ဒီကိစ္စတွေကလည်းတချို့ဥသာတွေက နောက်ပိုင်းကျမှအစာထိုးပြီးတော့သွင်းထားတဲ့သဘောမျိုးကျွန်တော်တွေ့ရတယ်။နောက်ပြီးတော့အမှုစုံစမ်းစစ်ဆေးတဲ့အခါမှာလည်းကလေးတွေကိုရဲတွေကလိုချင်တဲ့အဖြစ်ရအောင်နှိမ့်ဆက်ညီမစစ်ဆေးတယ်။စရတွေပေါ်ပေါက်နေတာတွေကျွန်တော်တွေ့ရတယ်။အဲ့တော့အချက်လက်တွေအကုန်လုံးကိုသုံးသပ်ပြီးတော့အမိန့်ချဖို့အတွက်စဉ်းစားနေတာအခုဆိုရင်တော်တော်ကြာသွားပါပြီ။သူ့နောက်မှာဖြစ်တဲ့အမှုတော်မှာဒီကနေ့လာကအမိန့်ချလို့တချို့ပြန်လေလွန်မြောက်သွားတာကိုကျွန်တော်တွေ့ရတယ်။တို့လေးလူတော်ပဲအခုဒီမှုမှလည်းပဲကျွန်တော်တို့ဝင်းစော်လူဇုံဝင်းထုံးတို့စားတဲ့လူငယ်တို့ကပြီးသားလွန်မြောက်လာနိုင်မယ်လို့ကျွန်တော်တို့ကတော့မျှော်လင့်တာပေါ့နော
်။ဒီလိုအကောင်းဆုံးအခြေအနေကိုမျှော်လင့်ထားတယ်လို့အဆိုးဆုံးအခြေအနေဖြစ်လာမယ်ဆိုရင်ရောဒီမြန်မာနှစ်ဦးအတွက်ပေါ့နော်ထိုင်းနိုင်ငံဥပဒေအရဆိုရင်တို့ဘာဆက်လုပ်နိုင်တယ်လဲရှင်
။တရားရုံးအစီအစဉ်ရဲ့ရင်ဆုံးဖြတ်မှုတွေပြီးသွားပြီဆိုလို့ရှိရင်တော့ဒီခိုင်းပြီးမင်းမျက်စီကိုအပနာကံတင်မှုအခွင့်အရေးတစ်ခုကျန်နေတယ်လေ။နောက်ပြီးတော့တခါအမြင့်ဆုံးပြည်ထောင်ဖြစ်ခဲ့ရင်တော့မှပြည်ထောင်ကိုသူတို့ချက်ချင်းပြီးတာမဟုတ်ဘူးလေ။အဲတော့ခိုင်းပြီးမင်းမျက်စီကိုအပနာကတင်တဲ့အချင်းတော်တွဲမှာဒီနေ့တခါလွန်ငင်းချမ်းသာခွင့်ပြီးတဲ့အထဲမှာလည်းပိုင်ပါသွားနိုင်တာပေါ့နော်။အဲ့ဒါတော့အဆုံးဆုံးကျွန်တော်တို့မျှော်လင့်ထားတာ
လေကျွန်းလူတက်မှုကိုကျူးလွန်သူတွေအဖြစ်မောင်စော်လင်းနဲ့မောင်ဝင်းစော်ထွန်းတို့ကို2015ဒီဇင်ဘာလမှာမြို့နယ်တရားရုံးကတည်တံအမိန့်ချမှတ်ခဲ့ပြီးတဲ့နောက်သူတို့နှစ်ဦးလုံးအယူခံတင်ခဲ့တာပါအဲ့ဒီအယူခံရှောက်ထားမှုကို2019ခုနှစ်ဇန်နဝါရီလမှာ KI တရားရုံးကတည်တံအမိန့်ကိုဆက်လက်အတည်ပြုကြောင်းထပ်မံချမှတ်ခဲ့တဲ့အတွက်အခုနောက်ဆုံးထိုင်းဗဟိုတရားရုံးကိုအယူခံရှောက်ထားခဲ့ကြတာဖြစ်ပါတယ်ရှင်
မအင်ဂျင်နိုင်ပြပြသွားတာပါရှင်အခုတော့အမေရိကန်သမ္မတအင်ဗျူရောမှ42စက္ကန့်ကြာပြောခဲ့တဲ့စကားတွေတက်မတော်နဲ့တရားရင်ဆိုင်ရဖွယ်ရှိနေတဲ့ကချင်ခရီးယံဆရာတော်ရဲ့ဖြစ်ရပ်ကိုလည်းပြောပြပါမယ်ကချင်နှစ်ချင်းခရီးယံဖွဲ့ချုပ် KBC ဥက္ကဋ္ဌသိခါရောရဆရာတော်ဒေါက်တာခလမ်ဆန်ဆွန်ကိုတက်မတော်ကပြစ်မှုဆိုင်ရာဥပဒေပုံမှ200နဲ့တရားစွဲဖို့ရုံးတော်မှဥဒိုက်လျှောက်ထားတာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်အတားအဆီးဖြစ်တယ်လို့လူခွန်ရေးလှုပ်ရှားဆောင်ရွက်သူတွေကပြောပါတယ်ဆရာတော်ကတော့သူ့အနေနဲ့တရားရုံးမှပွင့်လင်းမြင်သာပြောနိုင်ဖို့အတွက်မျှော်လင့်နေပါတယ် VOE သတင်းတောက်ကိုဇော်ထက်မင်းမြန်သတင်းပေးပို့ထားပါတယ်ရှင
်ကချင်ပြည်နယ်မှာတိုက်ပွဲကြီးဖြစ်နေပြီးမြမစစ်တပ်အနေနဲ့ခရစ်ယာန်တွေပေါ်မှာလူခွန်ရေးချိုးပေါက်တာရှိနေရလို့ကချင်နှစ်ချင်းခရစ်ယာန်ဖွဲ့ချုပ်ဥက္ကဋ္ဌဆရာတော်ခလမ်ဆန်ဆွန်ကသမ္မတထရမ့်နဲ့ဇွန်လ18ရက်ကတွေ့ရအခါမှာပြောခဲ့ပါတယ်အဲ့ဒီအပေါ်မှာတက်မတော်ဘက်ကပြစ်မှုဆိုင်ရာဥပဒေပုံမှန်200နဲ့တရားစွဲထားပြီးဆရာတော်ဘက်ကတော့အရင်ကလိုတက်ကခေါ်ယူစစ်ဆေးရမျိုးတဲ့တရားရုံးမှာဥဒိုက်လျှောက်ထားတာဟာတိုးတက်မှုတစ်ခုလို့မြင်ကြောင်းဒီအတွက်လည်းမျက်မျက်တတပြောဆိုခွင့်ရဖို့မျှော်လင့်ထားကြောင်းဆရာတော်ခလမ်ဆန်ဆောင်က VOE ကိုပြောပါတယ
်ကျွန်တော်အနေနဲ့တော့ဒီမြန်မာပြည်ရဲ့အခြေအနေကိုဘာလို့စိတ်နာမြတ်တာနဲ့ဟိုပြင်ပြထားခြင်းဖြစ်တာပေါ့ဆိုတော့ Genetically Federal Republic ဒီမိုကရေစီကိုဒီဝါရစစ်ချင်တဲ့ပုံပေါ်တော့ကျောင်းခရီးရင်ဒီဘယ်မဆိုးလို့ပါဘူးအားလုံးပေါ့နော်ဟိုမိမိယုံကြည်ကိုယ်ပြရဖို့ပြည်ပြဘဝခံစားစေချင်တဲ့တဘောနဲ့ပြောချင်းဖြစ်ပါတယ်ဒီလိုတရားရုံးမှာဟိုအမှုကရင်ဆိုင်ရမယ်ဆိုရင်လည်းကျွန်တော်တို့ဒီ percentage ပဲရှိတင်ပါတယ်ဒီလိုတရားရုံးကနေပုံနဲ့မြင်သားစွာတရားဆွေးဆိုတဲ့ဆိုတာကြောင်းတဲ့မှုတစ်ခုအနေနဲ့တော့မြင်ပါတယ်တရားရုံးမှာပုံနဲ့မြင်သားစွာညတ်သားစွာပြောဆိုနိုင်မယ်ဆိုရင်တော့အောင်းတဲ့လက္ခဏာတစ်ခုပေါ့
ဒီကိစ္စပေါ်မှာအမှုတည်ဆောက်ဖို့ခက်ခဲလိမ့်မယ်လို့ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးဆိုင်ရာကော်မရှင်ရဲ့ရှေ့နေဦးမင်းလွင်ဦးကလည်း VOE ကိုပြောခဲ့ရာရှိပါတယ်ဒီကိစ္စဟာမြန်မာတရားစီရင်ပိုင်ခွင့်အာဏာပြင်ပမှာရှိရဲ့အမှုဖြစ်လို့ပြည်တွင်းမှာပြန်ပြီးအရေးယူဖို့လျှောက်ထားရဆိုတာကလည်းဥပဒေနဲ့မညီညွတ်ဘူးလို့သူကပြောပါတယ်ဒီဖြစ်ရပ်အပေါ်မှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကသတိပြုစောင့်ကြည့်နေပေမဲ့တစုံတရာမှတ်ချက်တော့မပေးပါဘူး။ဆရာတော်ခလမ်ဆန်ဆွန်ကသမရထရန့်နဲ့ပြောရုံပြောဆိုရဲ့အချက်တွေဟာမှန်ကန်ပြီးဘာသာရေးနဲ့ပတ်သက်တဲ့နေရာတွေမှာရည်ရွယ်ချက်ရှိရှိတက်ဆွဲထားတာမျိုးအရင်ကရှိခဲ့သလိုစစ်ပွဲရေးအတွင်းမှာဖျားချောင်းတွေပျက်စီးခဲ့ရလဲရှိခဲ့တယ်လို့ကချင်ငင်းငန်းကွန်ရက်ကဒေါ်ခွန်ကြားကပြောပါတယ်။နောက်မှာအခုလိုမျိုးဖိအားတွေကအမှန်တရားပေါ်ထွက်ဖို့ခက်ခဲသွားနိုင်တယ်လို့သူကပြောပါတယ
် KBC ဆိုတာတော့ဒီကချင်လူမျိုးတွေရဲ့ဆိုလို့ရှိရင်အနည်းဆုံးကတော့55ရာခိုင်နှုန်းကို coverage team ဖြစ်တဲ့အသင်းတော်ဖြစ်တယ်ပေါ့အဲ့တော့ဒီအသင်းတော်ရဲ့အကြီးဆုံးသောဥက္ကဋ္ဌခေါင်းဆောင်ကဒီလိုမျိုးအမှန်တရားပြောတဲ့အတွက်ကြောင့်မို့လို့သူကတရားဆွဲဆိုခံရတယ်လို့ပြောတဲ့အခါမှာကျမတို့အနေနဲ့ကြတော့ဒါအကုန်လုံးဒီကချင်လူမျိုးအကုန်လုံးကိုတိတ်ဆိတ်သွားစေအောင်ချင်းချောက်ချက်တစ်ခုလည်းဖြစ်တယ်လို့ယူဆတယ်ရှင့်
စစ်တပ်ကကချင်မှာတမန်ရဲသားတွေပေါ်တရားစွဲဆိုတာမျိုးရှိခဲ့ပေမဲ့အခုကချင်ဘာသာရေးကောင်ဆောင်အထိတရားစွဲလာရပုံမှာအလားတူကိစ္စတွေထပ်ဖြစ်လာနိုင်တယ်လို့တပ်ဖက်ကလည်းအမှုတွေကိုရှုံးပေးခဲ့ရမျိုးဘယ်တော့မှမရှိခဲ့ကြောင်းလူခွင့်ရေးကိစ္စတွေမှာပါဝင်ဆောင်ရွက်နေတဲ့ကချင်တိုင်းရင်းသားနော်အောင်ကပြောပါတယ် ဇူလိုင်လကအမေရိကန်နိုင်ငံသားရေးကလုပ်တဲ့ဘာသာရေးဆိုင်ရာလွတ်လပ်ခွင့်တိုက်ရည်ဖြစ်ထွန်းရေးဆိုင်ရာနိုင်ငံတကာညီလာခံကိုတက်ရောက်ခဲ့တဲ့ကချင်သင်းယုံဆရာနှစ်ဦးရဲ့မြန်မာနိုင်ငံပြန်သွားမဲ့အခြေအနေကိုအမေရိကန်အင်ဖြူရောကအနီးကစောင့်ကြည့်နေကြောင်းဒုသမ္မတမိုက်ပင်စီယုံကကြေညာချက်ထုတ်ထားသလိုဘာသာရေးဆိုင်ရာညီလာခံမှာသူတို့နှစ်ဦးတင်ပြချက်တွေနဲ့ပတ်သက်လို့ဖန်ဆီးနှိ
ောပြပေးခြင်းပါသေးတယ်။တရှုပ်လုတ်တဲ့ဆိုတဲ့တန်တရားနဲ့တရုတ်နိုင်ငံမှာအဖမ်းဆီးခံနေရတဲ့တရုတ်နယ်ပါဩစတြေးလျနိုင်ငံသားဂျန်ဟန်ဂျွန်ရဲ့အမှုမှာဩစတြေးလျအစိုးရဘက်ကဘာမှဝင်မစွပ်ဖို့တရုတ်အာဏာပိုင်တွေကတရီပေးလိုက်ပါတယ်။ဇန်နဝါရီလကလေးကဘေကျင်းမှာအဖမ်းခံနေရတဲ့ဂျန်ဟန်ဂျွန်အနေနဲ့ရန်ဟန်ကျွန်းနဲ့ပတ်သက်ပြီးတရုတ်အာဏာပိုင်တွေရဲ့လက်တလောပြုမှုပုံတွေကိုဩစတြေးလျအစိုးရကပို့ပြီးတော့ဝေဖန်လာနေတဲ့အကြောင်းစစ်တနီက VOA သတင်းတောက်ဖေးမာစာပေးပို့ထားတဲ့သတင်းကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
။တရုတ်တန်တမန်ဟောင်းတဦးဖြစ်တဲ့ဆာယေးဆရာရန်ဟန်ကျွန်းဟာတရုတ်နိုင်ငံရဲ့လုံခြုံရေးအတွက်ထိခိုက်အောင်လှုပ်ဆောင်ခဲ့တဲ့ဆိုရက်ဆက်ဆွဲမှုနဲ့စုံစမ်းစစ်ဆေးမှုကိုခံနေရတာဖြစ်ပေမဲ့အခုတော့သူ့ကိုတရှို့လုတ်တယ်ဆိုရက်တန်တရားနဲ့ဆွဲချက်တင်လိုက်ကြောင်းဩစတြေးလျအစိုးရကိုအကြောင်းကြားခဲ့တာဖြစ်ပါတယ်။သူ့ကိုမိသားစုဝင်တွင်နဲ့ရောသူ့ရဲ့ရှေ့နေတွင်နဲ့ပါပေးမတွေ့ပဲဇန်နဝါရီလကလေးကဘေကျင်းမှာဖမ်းဆီးထားခဲ့တာပါ။ဒါကြောင့်ဩစတြေးလျအစိုးရကပြင်းထန်တဲ့စာသားတွေပါတဲ့ကြေညာချက်တစ်စောင်ထုတ်ပြန်ကန့်ကွက်ခဲ့ပြီးဒီစာရေးဆရာကိုဖမ်းဆီးထိန်းသိမ်းထားတဲ့နေရာဟာစိုးရတဲ့အခြေအနေရှိနေတဲ့အတွက်သူ့အတွက်အလွန်မင်းစိုးရိမ်ကြောင်းပြောဆိုခဲ့ပါတယ်။ဆစ်ဒနီအခြေစိုက်ဒီပညာရှင်ကိုသူ့ရဲ့နိုင်ငံရေးယုံကြည်ချက်ကြောင့်ဖမ်းထားတာဆိုရင်ပြန်ပြီးလွှတ်ပေးတယ်လို့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးမရစ်ပိန်ရဲ့အကြေညာချက်မှာဖော်ပြထားပါတယ်။ဩစတြေးလျမူဝါဒရေးရာမဟာဗျူဟာဌာနက Alex Jones ကတော့ဒီစာရေးဆရာအတွက်တခြားအနောက်အင်အားကြီးနိုင်ငံတွေကပါပါဝင်ပြီးလှုပ်ဆောင်လာတယ်လို့ပြောပါတယ
် Countries like the UK, Canada, the US and the EU all have a stake in this.
ဒီနေ့တို့ကနေဒါတို့အမေရိကန်နဲ့ EU ဥရောပသမဂ္ဂတို့လိုနိုင်ငံတွေကလည်းဒီကိစ္စမှာပါဝင်သင့်ပါတယ်အာဏာရှင်နိုင်ငံတွေမှာလူတွေရဲ့ရပိုင်권အတွက်ဖိနှိပ်ချုပ်ချယ်မှုမရှိအောင်အကာအကွယ်ပေးဖို့အားလုံးမှာတာဝန်ရှိပါတယ်ဒါအပြင်တရားဝင်တွေနဲ့အညီလှုပ်ဆောင်လာစေဖို့လည်းကြိုးပမ်းပေးသင့်ပါတယ
်ရန်ဟာတက္ကသိုလ်2000အစောပိုင်းမှာဩစတြေးလျနိုင်ငံကိုပြောင်းရွှေ့အခြေချလာသူဖြစ်ပါတယ်။ဆာယေးဆရာတယောက်ဖြစ်တဲ့ယန်းဟာတရုတ်အာဏာပိုင်တွေကိုဝေဖန်ပြောဆိုမှုတွေကြောင့်ဒီနှစ်ဆန်းပိုင်းမှာမတော်စဖူတရုတ်ပြည်ကိုသူပြန်သွားချိန်မှာအဖမ်းခံခဲ့ရတာဖြစ်ပါတယ်။ယန်းရဲ့ဇနီးတဲ့ယန်ယူချန်းကိုလည်းဩစတြေးလျအစိုးရကဩစတြေးလျနိုင်ငံမှာတရားဝင်နေထိုင်ခွင့်ပေးခဲ့တာဖြစ်ပေမဲ့တရုတ်အစိုးရကသူ့ဇနီးကိုတရုတ်ပြည်ကနေထွက်ခွာခွင့်မပေးခဲ့ပါဘူး။တရုတ်နိုင်ငံချန်းဝန်ကြီးဌာနပြောခွင့်ရဂန်ရှောင်းကတော့ရန်ရဲ့အမှုကိုတရားဥပဒေအတိုင်းလှုပ်ဆောင်နေတယ်လို့သာပြောခဲ့ပြီးသူ့ကိုဖမ်းထားတာနဲ့ပတ်သက်ပြီးဩစတြေးလျအစိုးရရဲ့ပြောကြားချက်တွေအတွက်တရုတ်အစိုးရကအတော့ကိုမကြေမနက်ဖြစ်ရကြောင်းနဲ့ဒီအမှုမှာဩစတြေးလျအစိုးရဝင်ပြီးမပါဖို့အတွက်တောင်းဆိုခဲ့တာဖြစ်ပါတယ်။တရုတ်အစိုးရရဲ့ဆွဆွဲထားတဲ့အတိုင်းရန်ကျူးလွန်ကြောင်းတွေ့ခဲ့ရင်တော့သူဟာနှစ်ရှည်ထောင်တန်းဒါမှမဟုတ်တေးတန်းအထိကြားခံရဖို့ရှိနေတယ်လို့သတင်းတွေမှာဖော်ပြနေကြပါတယ်။
တော်ခင်မျိုးသက်ပြပြသွားတာပါရှင်။ကျမတို့ VOA ကိုအီးမေးလ်ကတစင်ဝေဖန်ချံပြုတ်လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်အီးမေးလ်လိပ်စာ bamis@voanews.com ကိုဆက်သွယ်နိုင်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရတော့စာလိုက်လိပ်စာက VOA American သံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ဖြစ်ပါလေရှင်။
ဒီ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ခါကြာတာပရင်းနှစ်မနက်ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်တဲ့တစ်ချိန်တည်းမှာအတူနားဆင်နိုင်ပါလိမ့်ရှင်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေ American Indian သုံးအင်္ဂလိပ်သင်ခန်းစာနဲ့ဥကျော်ဇန်တာရဲ့မြန်မာအရေးဆွေးနွေးခန်းမှာနားဆင်ကြရမှာက
ဥမာနိုင်ငံရေးမှာအဓိကမပြောင်းမလဲပြန်နေတာပုဂ္ဂိုလ်ရေးပေါ့ဗျာနိုင်ငံရေးတဲ့ပုဂ္ဂိုလ်ရေးကအဓိကဖြစ်နေတာဟုတ်အဲ့တော့ဒီအဲ့ဒီပုဂ္ဂိုလ်ရေးရှိနေတဲ့အတွက်ဒီဒီမိုကရေစီ
တန်တန်ဒီခင်းနဲ့လွတ်လပ်ပြီးသား10နှစ်တာဒီမိုကရေစီခေတ်တို့ရဲ့မတူတူညီမှုနဲ့ကွဲပြားခြားနားမှုတွေကြောင့်ဥအောင်ခင်နဲ့ဆွေးနွေးထားတာကိုနားဆင်ကြရမှာဖြစ်ပါတယ်။နောက်ပိုင်းမှာသူယုံကြည်ရအစီအစဉ်ကိုလည်းနားဆင်ကြရမှာပါရှင်။အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားကြတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အပေါ်မပြည့်မတ်ဤတန်စင်နဲ့အတူကောက်နှုတ်စုစည်းတင်ပြပေးပါရစေရှင်။
မြန်မာနိုင်ငံကအထည်ချုပ်စေယုံတွေမြန်မာစစ်တပ်နဲ့ပတ်သက်နေတဲ့ဆိုတဲ့သတင်းဖော်ထုတ်ခင်ရပြီးတဲ့နောက်ပိုင်းမှာမြန်မာမှာအလုပ်ဆက်လုပ်ဖို့ပြင်ဆင်စားလာကြတဲ့အဝိတ္တေဖက်ရှင်ကုမ္ပဏီရဲ့အကြောင်းဟန်နာအဗ်ဒူလာက justdie.com မှာဩဂတ်လ28ရက်နေ့ကရေးထားတာကိုဖတ်ရပါတယ်။မြန်မာစစ်တပ်နဲ့ဆက်ဆက်နေတဲ့အထည်ချုပ်စေယုံတွေနဲ့အလုပ်ဆက်မလုပ်ဖို့အဝိတ္တေဖက်ရှင်ကုမ္ပဏီတွေကိုကလော့သမကကတိုက်ထွန်းထားတဲ့အကြောင်းဒီလဇမန်နုံကထုတ်ပြန်တဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအသင်းရဲ့ကလော့သမကအစီရင်ခံစာကိုဦးကားပြီးတော့ဆောင်းပါးရှင်ကအစားချေထားပါတယ်။ကလော့အစီရင်ခံစာအရစစ်တပ်ရဲ့မြန်မာစီးပွားရေးဥပဒေလိမိတက် MEHR ကပိုင်ဆိုင်တဲ့ရန်ကုန်မြို့ကဆက်မှုဆောင်နှစ်ခုကစေယုံတွေကနေ MNS, NEX, H&M,Bessela, CNA နဲ့ Esprit တို့လိုနာမည်ကြီးအဝတ်ထည်ကုမ္ပဏီတွေကိုတင်ပို့နေတယ်လို့ရေးထားတာကိုဖော်ပြထားပါတယ်။တမရော်နဲ့ဖက်ဆက်လုပ်ကိုင်နေတဲ့နိုင်ငံခြားကုမ္ပဏီအနည်းဆုံး15ခုနဲ့တမရော်စီးပွားရေးလုပ်ငန်းနဲ့တမျိုးတစ်ပုံဆက်ဆက်နေတဲ့ကုမ္ပဏီ44ခုရှိတဲ့အကြောင်းစီးကစားမှဖော်ပြထားပြီးတဲ့နောက် Esprit အဝတ်ထည်ကုမ္ပဏီကတော့ကုလသမဂ္ဂအစီရင်ခံစာပါ Perfect Gains စေယုံတစ်ခုကနေပြီးတော့နောက်မှယူရမယ့် order အားလုံးကိုရေးပြလိုက်ပြီးတော့ H&M ကတော့အစီအချင်းတွေကိုစစ်ဆေးနေတယ်ဆိုပြီးတော့ကလသမကလူခွင့်ကောင်စီရဲ့အကြံပြုချက်ကိုစောင့်နေတယ်ဆိုပြီး Just Style ကိုတုတ်ပြနေတဲ့အကြောင်းရေးသားထားပါတယ်။ MNS ကုမ္ပဏီကတော့မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းကစစ်ရုံတွေမှာကုန်သွယ်ရေးကျင့်ဝတ်နဲ့ညီမညီပုံမှန်စစ်ဆေးနေပြီးတော့ဆက်ပြီးတော့လည်လှုပ်ဆောင်သွားမယ့်အကြောင်း Just Style ကိုပြောပါတယ်။ MNS ဟာမြန်မာနိုင်ငံအလုပ်သမားအဖွဲ့အစည်း ILO H&M နဲ့ Sweden နိုင်ငံတကာဖွံ့ဖြိုးရေး Corporation Agency SIDA တို့နဲ့ပူးပေါင်းပြီးတော့လုပ်ငန်းပိုင်းဆိုင်ရာအနေနဲ့ကင်းရှင်းရေးလုပ်ငန်းခွင်တွေမှာစောကားနှောက်ယှက်မှုတားဆီးရေးစတဲ့တည်နှံတွေကိုလည်းပေးနေတယ်ဆိုပြီးတော့ပြန်တုံ့ပြန်တဲ့အကြောင်းရေးသားထားပါတယ်။ Next Company အတွက်ဝတ်ထည်တွေကိုတရုတ်ပိုင်းစက်အောင်တုံးကူကမှာယူနေတဲ့အကြောင်းနဲ့သူတို့တရားတလောက်တော့ဒီမြန်မာနိုင်ငံမှာရှိတဲ့တရုတ်စက်အောင်တွေကမြန်မာစစ်တပ်နဲ့ဆက်ဆက်မှုမရှိဘူးလို့ Just Style ကိုပြန်လည်ဖြေကြားခဲ့ပါတယ်။CNA နဲ့ Bestseller တို့ကတော့ပြန်လည်ဖြေကြားခြင်းမရှိဘူးလို့ဆောင်းပါးရှင်ကရေးသားထားပါတယ်။မြန်မာနိုင်ငံမှာရင်းကြရဲ့အပေါ်လူမျိုးတုံးတက်ဖြတ်မှုဖြစ်ပွားနေတဲ့ဆိုတဲ့ဆွေးဆွဲချက်တွေကြောင့်မြန်မာနိုင်ငံကိုလက်နဲ့ရောင်းချခွင့်ပိတ်ပင်ထားပြီးတခြားကွန်ပျူစီတွေအတွက်တော့ကုန်သွယ်ခွင့်ပေးထားချက်ကိုပါဖယ်ရှားမယ်လို့ဥရောပသမဂ္ဂ EU ကထိန်းချုပ်ထားတယ်လို့ရေးသားထားပါတယ်။ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံကဆက်အောင်တွေကနေတာဝန်တည်တည်အဝတ်ထည်တွေကိုတင်ပို့ဖို့အချက်၄ချက်ပါတဲ့လမ်းညွှန်ချက်ကိုကျင့်ဝတ်တဲ့အညီကုန်သွယ်ရေးထောက်ခံတဲ့အဖွဲ့ကဒီနေ့စောပိုင်းတော့ကထုတ်ပြန်ခဲ့တဲ့အကြောင်းကိုလည်းရေးသားထားတာကိုဖတ်ရပါရစေ
။မြန်မာသုတေသနပညာရှင်တဦးဖြစ်တဲ့မန်နီမောင်ရေးသားထားတဲ့မြန်မာနိုင်ငံရဲ့ကလေးတငယ်ဥပဒေတိတိုးတက်ဖြစ်ထွန်းမှုဆိုတဲ့ကောင်းစဉ်နဲ့စာတမ်းတစ်စောင်အကြောင်းပြောပြခြင်းပါတယ်။
ကလေးတွေကိုကာကွယ်ပေးနိုင်မဲ့ဥပဒေတည်ရအတွက်နှစ်ပေါင်းများစွာဆွေးနွေးညှင်းခုံလာခဲ့ကြပြီးအခုနောက်ဆုံးအတည်ပြုတဲ့အဆင့်ကိုရောက်ပြီလို့အစချီထားပါတယ်။မြန်မာနိုင်ငံလည်းလက်မှတ်ထိုးထားတဲ့ကုလသမဂ္ဂပြည်ညင်စာချုပ်ပါကလေးတငယ်အခွင့်အရေးဆိုင်ရာပြဋ္ဌာန်းချက်တွေနဲ့အညီအသက်18နှစ်အောက်ဘဲကလေးမဆိုဒါမှမဟုတ်မြန်မာနိုင်ငံတွင်းမှာမွေးဖွားတဲ့ကလေးအလုံးဟာမြန်မာနိုင်ငံရဲ့မွေးစရင်ရာခွင့်ရှိရမှာဖြစ်ပါတယ်။ဒီချက်ကအရေးကြီးပေမဲ့တခြားလူအချက်တွေကိုတော့ရင်ဆိုင်ရဖို့ရှိပါတယ်။ကလေးအလုံးနိုင်ငံသားဖြစ်ခွင့်ရှိရမှာဖြစ်တယ်လို့နိုင်ငံမဲ့မဖြစ်စေမဲ့ဥပဒေတရားကိုမြန်မာနိုင်ငံအနေနဲ့လည်းပြင်ဆင်ပေးသင့်ပါတယ်။ဒါမှသာနိုင်ငံသားအခွင့်အရေးကိုအပြည့်အဝရရှိနိုင်မှာဖြစ်ပါတယ်။မြန်မာနိုင်ငံသားအဖြစ်အတိမတ်ပြုမထားတဲ့မိဘတွေကမွေးဖွားလာတဲ့ကလေးတွေအထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေကမန်မွတ်စလင်တွေတရုတ်ပြည်မှာလူကုန်ကူးခံထားရတဲ့အမျိုးသမီးတွေလိုဥပဒေအရခွဲခြားဆက်ဆံခံရတဲ့မိဘတွေကမွေးလာကြတဲ့ကလေးတွေဟာမြန်မာနိုင်ငံသားဖြစ်ခွင့်ညှင်းပယ်ခံနေကြရပါတယ်။နိုင်ငံသားမဟုတ်တဲ့အတွက်ကြောင်းတက်ဖို့စေဝါကုသမှုခံယူခွင့်နဲ့ပြည်တွင်းမှာသာမကပြပခီးသွားလာရေးတွေမှာပါအခက်တွေ့စေပါတယ်။ဇူလိုင်လကအတည်ပြုလိုက်တဲ့ကလေးအခွင့်အရေးဆိုင်ရာဥပဒေအရကြားမှမခွဲကြပဲအနိုင်ဆုံးအသက်18နှစ်ပြည့်ပါတာလက်ထပ်ထိန်းများခွင့်ရှိပါမယ်။မြမတီမှာအသက်မပြည့်ပဲအိမ်တောင်ပြုကြတာကိုဖော်ထုတ်ဖို့ခက်ခဲပါတယ်။ဒါပေမဲ့မိန်းကလေးတွေရဲ့16ရာခိုင်နှုန်းဟာအသက်18နှစ်မပြည့်ခင်အိမ်တောင်ကျကုန်ကြတဲ့အကြောင်း Girls Not Brides အဖွဲ့ကခန့်မှန်းပါတယ်။ကလေးအခွင့်အရေးဆိုင်ရာဥပဒေမှာအသက်14နှစ်အောက်ကလေးတွေကိုအလုပ်လုပ်ခွင့်တားမြစ်ထားသလိုအန်တီအေဂျီတဲ့အလုပ်မျိုးတွေစီခိုင်းတာကိုလည်းပိတ်ပင်ထားပါတယ်။ဒါပေမဲ့အလုပ်သမားဝန်ကြီးဌာနအနေနဲ့အန်တီအေရှိတဲ့အလုပ်ဆိုတာဘယ်လိုအလုပ်မျိုးတွေလဲဆိုတာကိုသတ်မှတ်ပြဋ္ဌာန်းတဲ့စာရင်းထုတ်ပြန်ပေးဖို့လိုအပ်နေပါသေးတယ်။မြန်မာနိုင်ငံမှာအသက်မပြည့်သေးတဲ့ကလေးတသန်းဝန်းကျင်အလုပ်လုပ်နေကြရပြီးမကြာခဏဆိုသလိုအန်တီအေဂျီတဲ့အလုပ်တွေကိုလည်းလုပ်နေကြရတယ်လို့နိုင်ငံတကာအလုပ်သမားအဖွဲ့ကခန့်မှန်းထားပါတယ်။ရာဇဝတ်မှုကျူးလွန်တဲ့ကလေးတွေကိုအရေးယူတာပြုပြင်ထိန်သိမ်းပေးတာတွေနဲ့ပတ်သက်တဲ့မြန်မာဥပဒေဟာလည်းလိုအပ်ချက်တွေအများကြီးရှိနေပါသေးတယ်။ဥပဒေသစ်မှာအသက်9နှစ်ကနေ10နှစ်အထိကလေးတွေအပြစ်ကျူးလွန်ရင်ရာဇဝတ်မှုမြောက်ကြောင်းပြဋ္ဌာန်းလိုက်တာအတိတ်ပဲရှိပါဘူး။အဲ့ဒီလိုပြောင်းလဲခဲ့ပြီမဲ့လေမြန်မာနိုင်ငံဟာအာဆီယံနိုင်ငံတွေကြားမှာတော့အသက်မပြည့်သေးတဲ့ကလေးတွေရာဇဝတ်မှုကျူးလွန်တာအ ਨੇ ဆုံးနိုင်ငံအဖြစ်ရှိနေပါတယ်။ကုလသမဂ္ဂကလေးခွင့်ရေးဆိုင်ရာအဖွဲ့ကကလေးတယောက်အနေနဲ့ရာဇဝတ်မှုကျူးလွန်ကြောင်းသတ်မှတ်တင်တဲ့အသက်ဟာ12နှစ်နဲ့အထက်သာဖြစ်တင်တယ်လို့ပြောပါတယ်။မြန်မာနိုင်ငံရဲ့ကလေးခွင့်ရေးဆိုင်ရာဥပဒေဟာအဓိကကြားတဲ့ကွာဟချက်ကိုဖြည့်ဆည်းပေးခဲ့ပေမဲ့ပြည့်ပြည့်စုံတဲ့ဥပဒေကောင်တစ်ရက်အထိရောက်ဖို့ကတော့ပြုပြင်ပြောင်းလဲမှုတွေဆက်ပြီးတော့လုပ်ပေးဖို့လိုအပ်နေသေးတဲ့အကြောင်းရေးသားထားတဲ့စာရန်ကို Human Rights Watch Online စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရှင
် NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အယတအစိုးရလက်ထက်မှာအစိုးရအပါအဝင်စစ်တပ်ရေးစားတဲ့အာဏာပိုင်အဖွဲ့အစည်းတွေဟာအစိုးရကမှမဟုတ်စစ်တပ်ပေါ်ဝေဖန်ကြသူတွေပေါ်တရားစွဲဆိုတာတွေခက်စစ်စစ်တွေ့လာရပါတယ်။အခုလိုတရားစွဲဆိုတာတွေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီစံချိန်စံနှုန်းအပေါ်ဘလို့ကန့်သက်တားဆီးရရောက်ပါသလဲ။ဒီလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာဒီမိုကရေစီပေါ်ဆောင်နေတဲ့အခုလိုကာလမျိုးမှာဘယ်လိုအထောက်အကူတွေဖြစ်စီလဲဆိုတာကိုဩဂုတ31ရက်နေ့စနေနေ့ညတရက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမိမျက်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bami@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ။
ဒီရဲ့ကြာတာပြင်းနေမနေ့ကင်းစီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးနားဆင်လေ့လာကြရမယ့် American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးထားပါတယ်ရှင
်။တော်ရရှင်များရှင
် Hot water
ရေနွေ
း Cold water
ရေအေးသတ်သဖြင့်အတုံးနှုံးတွေဟာရိုးရိုးရင်းနှီးပါအတုံးများလာပါလေထူးခြားတဲ့အချက်တစ်ချက်ကတော့ဒီအတုံးနှုံးတွေအလုံးဟာအခြေအနေသိမ့်မလှကြတဲ့အသေးပေကိုဖော်ဆောင်ကြတယ်ဆိုတာပါပဲဥပမာအားဖြင့
် in the hot water
ဆိုတဲ့အတုံးနှုံးဟာဒုက္ခအကြီးကျယ်ရောက်နေတယ်လို့အသေးပေရပါတယ်စာလုံးပေါင်းက in အထဲမှာ the HOT hot water water ရင်းနွေးလို့အဓိပ္ပာယ်ရတော့ရင်းနွေးထဲရောက်နေတယ်လို့ထပ်ရိုက်အဓိပ္ပာယ်ရပါတယ်လက်တွေ့ဘဝမှာတော့ဒုက္ခအကြီးကျယ်ရောက်နေတယ်ဆိုရင်ဒီအတုံးကိုညီညွတ်အုံပြလို့ရပါတယ်ဒီအတုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Joe is really in hot water nowHis girlfriend just found out he is seeing another woman.
ဂျိုတယောက်တော့ဒုက္ခရောက်နေပြီဗျ။သူနောက်အမျိုးသမီးတယောက်နဲ့တွေ့နေတာသူ့ရည်စားကတည်သွားပြီလို့အတိအပင်ရပါလေ။ In the hot water, ဟာဒုက္ခရောက်နေတယ်လို့အတိအပင်ရတော့ဆန့်ကျင်ဘက်ဖြစ်တယ
် Cold water.
ဆိုတဲ့ရေအေးကကောကောင်းတဲ့အတိအပင်များဆောင်းမလားလို့ယူဆချင်ရှိပါလေ။ဒီလိုတော့လည်းမဟုတ်သေးပါဘူး။အထူးသဖြင
့် to throw cold water
ဆိုတဲ့အသုံးအနှုန်းမှာစာလုံးပေါင်းက throw throw ဖြစ်တာ cold ကိုးကအေးတာ water water ကရေဆိုတော့စကပိုက်ကုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရေအေးနဲ့ဖြစ်လိုက်တယ်ဆိုတဲ့အဓိပ္ပာယ်ဖြစ်ပေမဲ့လို့ idiom အဓိပ္ပာယ်ကတော့အကြံဉာဏ်တစ်ခုခုစွမ်းဆောင်ချက်တစ်ခုခုကိုအားမပေးတဲ့သဘောဖြစ်ပါတယ်တနည်းအားဖြင့်တော့ထတောက်ဖို့ဟန်ပြနေတဲ့မိကိုရည်နဲ့ပက်ပြီးနှိမ့်လိုက်တဲ့သဘောပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Everybody in the office thought my idea was great but the boss threw cold water on it
ရုံးမှလူတိုင်းကကျွန်တော်အကြံပေးချက်ဟာတကယ်ကိုကောင်းတယ်လို့ယူဆကြတယ်လေဒါပေမဲ့ဌာနကြီးကဲကတော့သဘောကျပုံမပေါ်လို့အာမပေးဘူးပြောလို့အတိအပင်ရပါတယ်ဒုက္ခအကြီးကျယ်ရောက်နေတယ်ဆိုရင်ဘယ်လိုပြောမလဲ
In the hot water
လို့ပြောနိုင်ပါတယ်အကြံဉာဏ်တစ်ခုခုစွမ်းဆောင်ချက်တစ်ခုခုကိုအာမပေးတဲ့သဘောဆိုရင်ဘယ်လိုပြောမလဲ
To throw cold water
လို့ပြောနိုင်ပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်မေကန်စတန်အီဒီယန်တို့အင်္ဂလိပ်သင်ခန်းစာကိုဒေါ်လှလတန်ကစီစဉ်ပို့ချပေးနေတာဖြစ်ပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းဌာနကထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာတွေကို VOE Internet စာမျက်နှာ burmese.voanews.com ရဲ့အင်္ဂလိပ်စာလေ့လာမယ်ဆိုတဲ့ခေါင်းစဉ်အောက်ကနေပြန်ပြီးတော့နားဆင်လေ့လာနိုင်ကြပါတယ်ရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုဆက်ပြီးတော့နားဆင်ကြရအောင်ပါ။မြန်မာနိုင်ငံမှာအခုလက်ရှိ NLD အစိုးရခေတ်ကျင့်သုံးနေတဲ့ဒီမိုကရေစီနဲ့လွတ်လပ်ပြီးစ10နှစ်တာရှင်သန်ခဲ့တဲ့ဒီမိုကရေစီတို့ဟာဘာတွေတူပြီးခြားနားမှုကဘာတွေပါလဲ?ဒီမိုကရေစီရှင်သန်ရေးအတွက်ဘယ်လိုလိုအပ်ချက်တွေရှိခဲ့ပါသလဲ?ရှိနေစေဖြစ်ပါသလဲ?ဆိုတာတွေကိုမြမအရေးသုံးသပ်သူဦးအောင်ခင်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်။
ဒီကနေ့ကျွန်တော်ဆွေးနွေးခြင်းရဲ့အကြောင်းအရာကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီခင်းတဲ့ယခုဆိုတော့ခင်ဗျာပထမဆုံးဖွဲ့စည်းပုံချင်းနှိုင်းယှဉ်တဲ့ထင်ပါတယ်လွတ်လပ်ရပြီးခါစားကျင်းသုံးခဲ့တဲ့ဒီမိုကရေစီအခြေခံတဲ့ဖွဲ့စည်းပုံနဲ့အခု NLD ခေတ်ဒီမိုကရေစီအခြေခံတဲ့ဖွဲ့စည်းပုံချင်းကတော့အတော်လေးကွာမယ်ထင်ပါတယ်ဆရာအဓိကဘာနှိုင်းယှဉ်လိုပါလဲဆရာအင်းဟု
တ်အဲဟိုကတော့နိုင်ငံတည်ထောင်မှုလုပ်ထားတဲ့ဥပဒေကိုဗျာဆိုတော့စားပြီးတော့ဒီညွန်လင်းချက်တွေအများကြီးရှိတာပေါ့ဗျာအခုလက်ရှိဥပဒေကတော့ဟိုစစ်တပ်ကသူ့အခန်းကဏ္ဍဆက်လက်တည်မြဲအောင်လုပ်ထားတဲ့ဥစ္စာဆိုတော့မတူဘူးပေါ့ဒါပေမဲ့အဲ့ဒီကိနဲ့ဂုကိနဲ့မှာဟိုဗမာနိုင်ငံရေးမှာအဓိကမပြောင်းမလဲပြန်နေတာပုဂ္ဂိုလ်ရေးပေါ့ဗျာနိုင်ငံရေးတဲ့ပုဂ္ဂိုလ်ရေးကအဓိကဖြစ်နေတာပေါ့အဲ့တော့ဒီအဲ့ဒီပုဂ္ဂိုလ်ရေးရှိနေတဲ့အတွက်ဒီဒီမိုကရေစီစနစ်ပေါ့ဒီမိုကရေစီဆိုတာကျင့်စဉ်ပေါ့ဗျာဒီနေ့တခုတည်ထောင်ပြီးရင်ဒီစနစ်အတိုင်းလုပ်ရမယ်ဆိုတော့မှန်တာမှားတာလည်းဒီစနစ်အတိုင်းပြင်ရမယ်ဆိုတော့ဥစ္စာပေါ့ဗျာအနောက်နိုင်ငံမှာလည်းရှိတယ်ဒီဒီမိုကရေစီစနစ်ကြောင့်ဒီခေါင်းဆောင်ဟိုတင်မိတယ်ကိုတင်တဲ့ခေါင်းဆောင်မဟုတ်တာလို့လည်းကိုခံပေါ့ဗျာဒီနောက်ကြမှာနစ်ပြတဲ့အခါကျမှသူ့ဖြုတ်ချပေါ့ဗျာဆိုတော့အဲ့ဒါမျိုးဒါပေမဲ့ဒီစနစ်ကတမတီနာပြင်နေလေကိုလှုပ်ထားတဲ့အတွက်ဒါလက်ခံရမယ်အဲ့ဒါအဲဒီမိုကရေစီသဘောတရားပဲဆိုတော့ဒီဟာကိုဘယ်လောက်ထိအောင်ကျင့်သုံးနိုင်လဲဆိုတာဒီမှာရှိတဲ့နိုင်ငံရေးအင်အားစုတွေကလုံးကြတာပေါ့ဗျာမမပြည်မှာတော့ဒီပုဂ္ဂိုလ်ရေးကအဓိကဖြစ်နေတယ်ဗျာဒီဘတ်ဆပ်ပလကိတ်ကလည်းပုဂ္ဂိုလ်ရေးပဲဘူဂျုံအောင်ဆန်းလွတ်လာရေးကြိုးပမ်းတော့ကလည်းဘူဂျုံအောင်ဆန်းပုဂ္ဂိုလ်ရေးပဲဆိုတော့ဒီပုဂ္ဂိုလ်ရေးတွေလုပ်တဲ့အတွက်ဟိုပါတီနိုင်ငံရေးတောင်ပြည်ပြည်မလုံးနိုင်ဘူး
ဟုတ်ကဲ့ဆိုတော့အဲ့ဖွဲ့စည်းပုံကတော့စစ်တပ်ကအာဏာတည်နေလေးလုပ်ထားတယ်ပေါ့အခုတော့
တိုင်းရင်းသားရဲ့အခွင့်အရေးနဲ့ပတ်သက်ကြရင်ကဘယ်လိုဆင်လဲဆရာဟိုတုန်းကဖွဲ့စည်းပုံမှာတိုင်းရင်းသားရဲ့အခွင့်အရေးပူပေးခဲ့လေသလားအခုဖွဲ့စည်းပုံမှာကဘာမှပို့ထုတ်လာတယ်အဓိကဒါလည်းပဲမြန်မာနိုင်ငံရဲ့အရေးကြီးတဲ့ပြဿနာတွေဖြစ်နေလို့အခုအခြေခံဥပဒေမှာတော့ဒီပြည်နယ်အစိုးရဆိုပြီးတော့ပေါ်ပေါက်လာတယ်ပေါ့ဗျာဒါပေမဲ့ပြည်နယ်အစိုးရဘလောက်လုံးပိုင်ခွင့်ရှိနေတယ ောက်ထိအောင် accommodate လုပ်နိုင်မလဲကျွန်တော်မြင်တာတော့ဒီ NLD အစိုးရအခုသူ့မှာလုပ်နိုင်ကြရည်အများကြီးရှိရေပေါ့ဗျာဒီမှာဆိုဒီစီးပွားရေးရှိမယ်ပေါ့ဗျာပညာရေးရှိမယ်ကျန်းမာရေးရှိမယ်ဒီဘက်ကအင်တန်ယုံရင်းပစ္စည်းတွေဒါတွေကိုရောက်ချမလုပ်ဘဲနဲ့ကိုမနိုင်တဲ့ဒီတိုင်းနာကိစ္စသွားလုပ်တဲ့အတွက်ဟိုမနိုင်မနှင်းဖြစ်နေတဲ့သဘောပေါ့ဗျာအဲ့လိုပဲမြင်ရတယ်ပြောရ
ဆိုတော့လွတ်လပ်ရေးပြည်သားဒီမိုကရေစီအဲ့ဒီခေတ်မှာလည်းပဲတိုင်းရင်းသားသဘုံတွေတိုင်းရင်းသားပုံစံမှုတွေတိုင်းရင်းသားအပြင်ဝါဒရေးအရာပုံစံမှုတွေကွန်မြူနတီတို့ရဲဘော်ဖြူလို့ဆိုတာရှိခဲ့လို့ပဲကျောင်းသားသဘုံတော်ခေါ်ခဲ့ပါတယ်ဆရာအဲ့တော့အဲ့ဒီခေတ်ကဒီသဘုံထားတဲ့အနေထားနဲ့အခုအနေထားရောဆရာဘယ်လိုနှိုင်းရှင်လို့ပါလဲဆရာ
အဲ့ဒီတော့ကလည်းကျွန်တော်မှတ်မိသလောက်တော့ဒီသဘုံထားတဲ့အခြေအနေရောက်သွားအောင်တွန်းပို့ဆိုလည်းပြစ်သွားတာပေါ့ဗျာဆိုတော့ဘာလို့တော့အစိုးရကလည်းဖွဲ့ခါစားမကြသေးဘူးဒီမိုကရေစီအတွေ့အကြုံကလည်းမရှိဘူးမရှိတဲ့အတွက်လက်နဲ့အားကိုးပြီးတော့လုပ်တဲ့ကံပါဥပမာဆိုရင်ဒီပါလီမန်ဘောင်ထဲမှာအတိုက်ခံလုပ်ခွင့်မပေးနိုင်ဘူးပေါ့ဗျာအဲ့ဒီတော့လုပ်ခွင့်ပေးနိုင်ရင်တော့တမျိုးတူပြီးဖြစ်သွားနိုင်တာပေါ့ဆိုတော့အဲ့လိုအဲ့လောက်ထိအောင်လည်းမရင်ကျက်ဘူးဆိုတော့ပုဂ္ဂိုလ်ရေးတွေကများတော့ဖားမယ်စီးမယ်ကောင်းချမယ်ဆိုတော့လုတ်ပိုင်ခွင့်မရှိဘူးပေါ့ဗျာအဲ့ဒါနဲ့ကောက်ဆောင်ပိုင်းကိုအဲ့လိုလုတ်တော့တောခုကြတာပေါ့ဒီကရင်ကိစ္စမှာလဲဆွေးနွေးလို့ဥစားကြီးကမလုံနိုင်ဘူးဆိုတော့အစိုးရမစွမ်းဆောင်နိုင်တာဒီအများကြီးရှိတယ်မစွမ်းဆောင်နိုင်လို့လဲအဲ့လိုဖြစ်ကုန်တာပေါ့အခုလဲဒီအပြစ်အခက်ရစဲရင်းဆိုပြီးတော့လုတ်တယ်ပေါ့ဗျာဟိုအရင်တော့ဘုန်နေဝင်းခက်ကလည်းအများကြီးလုတ်ခဲ့တာပဲဒါရင်းနဲ့မဖြစ်ဘူးမဖြစ်တော့အခုလဲပဲလုတ်တယ်လုတ်ပြီနဲ့လဲအပြစ်အခက်ရစဲရင်းဆိုတာဆွေးနွေးတာ NLD ကဆွေးနွေးတယ်တကယ်အပြစ်ကရက်တာဘယ်သူကရက်တာလဲစစ်တပ်ကရက်တာအပြစ်ကရက်စေးရင်မှာအောက်မှာအသေးစိတ်တွေကိုလိုက်ပြီးတော့အကောင့်တွေပေါ်တာစစ်တပ်ကအကောင့်တွေပေါ်တာ NLD ကအကောင့်တွေပေါ်တာမဟုတ်ဘူ
း
အဲ့ဒီမှာပြဿနာပဲ
ဆိုလွတ်လပ်ရပြီးရခင်မှာတုန်းကရောဆရာတိုင်းရင်းသားတွေညှိနှိုင်းတဲ့နေရာမှာစစ်တပ်ရဲ့ထွန်မှုမှုဘယ်လောက်ရှိခဲ့ပါလဲ
တိုင်းရင်းသားအဲ့မှာကရင်ရှိတယ်ပေါ့ဗျာကချင်ရှိတယ်ပေါ့ဗျာဆိုတော့အဲ့ဒီအချိန်မှာလဲအတိုင်းမပေါင်ဖတ်စားပါလားသူလုံနိုင်ခဲ့တဲ့စိတ်ပိုင်းနေရှိတယ်ပေါ့ဗျာဆိုတော့ဒါပေမဲ့တကယ်တကယ်အားလုံးဟိုဟိုရင်းပြအောင်တော့သူမလုံနိုင်ဘူးတိုင်းသားထဲမှာလဲအကွဲအဝေးဖြစ်ဖြစ်အများကြီးရှိတာ哦
ခဏစစ်တပ်ထက်မဟုတ်ကွဲပြီးတော့ကရင်တချို့ကစစ်တပ်ထက်ကနေပြီးတော့တောခုသွားတာတွေပါတွေလည်းအများကြီးကြားပါတယ်အဲ့ဒါကြတော့စစ်တပ်ကဒီဟာကိုသူတို့တက်မတော့အတွင်းမှာကိုညီညွတ်ရေးရအောင်မတိဆောက်နိုင်ဘူးဆိုသဘောပေါ့ဆရာ
အဲဒီတော့ကစစ်တပ်ကဟိုနိုင်ငံရေးယုံကြည်ချက်ရှိတဲ့စစ်တပ်ပေါ့ဗျာအဲဒီတော့ဘာလို့ဆိုစစ်ပီးခေတ်မှာဆိုနိုင်ငံရေးရည်ရွယ်ချက်နဲ့တည်ထောင်ထားတဲ့စစ်တပ်ဆိုတော့အဲဒီတည်းမှာနိုင်ငံရေးသဘောတရားခံယူချက်ရှိတဲ့စစ်ဗိုလ်တွေလည်းရှိတယ်ပေါ့ဗျာအဲဒီစစ်ဗိုလ်တွေကနေပြီးတော့တောခုသွားတာပဲဟိုတဘုံဖြစ်သွားတာပဲအဲဒီနိုင်ငံရေးခံယူချက်ရှိတဲ့စစ်ဗိုလ်တွေကတဘုံဖြစ်သွားတယ်မရှိတဲ့လူတွေကြံနေတာပေါ့ဗျာဘာသာဖလာအောင်မှာ
ဟုတ်ကဲ့နောက်တစ်ခုကရှာအမှန်ရခိုင်မှာဖြစ်တဲ့ဘင်္ဂလားဒေ့ရှ်နဲ့ဟိုဘက်ကဒုက္ခတွေထွက်ပြရတဲ့ကိစ္စလွတ်လပ်ရပြီးခင်မှာလည်းပဲမူဂျာဟစ်သဘုံတွေပါညာဆိုတာရှိခဲ့ပါတယ်ဆိုတော့ပြဿနာကအခုတော့မကြည့်ကြခဲ့ဘူးအဲ့ဒါဆရာဘာကြောင့်လို့ထင်ပါလဲဆရာဟိုတုန်းကအခုကွာခြားသွားတဲ့
အဲ့ဒီတော့ကတော့တိတ်မသိကြဘူးပေါ့ဗျာဒါ local affairs ပေါ့သူကနေသူလူတွေတော့ပေးတာပဲပေးရင်လည်းဒီသတင်းကလောက်ထိအောင်မပြန်ပွားဘူးအခုကတော့သတင်းကပြန်ပွားတဲ့ဥစ္စာတွေများတယ်နောက်ပြီးတော့ဒါဒေတာလေးတစ်ခုရဲ့ကိစ္စကဒါကမ္ဘာကိစ္စဖြစ်သွားအောင်ကြီးကြောင်လုပ်တဲ့ဖွဲ့စည်းတွေလည်းရှိတယ်ပေါ့ဗျာဆိုတော့အဲ့ဒီကနေဟိုတပြေးတပြေးနဲ့ဒီကိစ္စအနဲ့ထွင်ရမယ့်ကိစ္စကိုဟိုပစိန်နဲ့ပေါ်လာသလိုဖြစ်သွားတာပေါ့ဗျာ
တစ်ချိန်တည်းမှာပဲအဲ့ဒီလွတ်လပ်ရေးရပြီးတဲ့ခေတ်ကမီဒီယာကိုတော်တော်လေးတန်းတန်းတားတားပြောကြပါတယ်သတင်းစာလွတ်လပ်ခွင့်တွေဘယ်လောက်ရှိခဲ့တယ်ဘာညာဆိုတာဆရာဘယ်လိုနှိုင်းရှင်းလို့ပါလဲကျွန်တော်တစ်ခုဖတ်မိတာလွတ်လပ်ရေးရခေတ်မှာလည်းပဲသ
တင်းစားတိုက်ကိုမီးရှို့ဖြက်စီးတာရိုက်နှက်တာတွေတောင်ကြုံခဲ့တယ်ဆိုတော့အခုခေတ်အချိန်ထက်သိပ်ပြီးတော့လွတ်မှုရှိခဲ့လို့ဆက်ထင်ပါလား။အဲ့လိုလိုက်ရပြီးတဲ့အချိန်မှလည်းပဲခုနကကျွန်တော်ပြောတဲ့ဒီသူကဟိုနေ့ပတ်သက်ရှင်တော်တွေတင်ပေါ့ဗျာ။ဂိုင်းကနာအဖွဲ့အစည်းတွေကတိတ်များတာပေါ့ဗျာ။အဲ့ဒါကိုမထိန်နိုင်ဘူး။ဆိုတော့ဒီတဲမှာဟိုစစ်တပ်နဲ့လည်းတွားပြီးတော့ရင်းနှီ ไอ้ลูกเนี่ยดิตีเนภาษาปลาอภเณเสร็จตาได้ใช่เลยบ่ยาสรอกอริมาเวบาเนี่ยตะเนสาไรซุวินพี่รอย้ายชูมั้ยควยมั้ยบ่ยาไอ้ห่าမျိုးด่าမျိုးเนี่ยลุเลลุตาใช่เลยบ่ยาลุไม้มวยพี่รอลุเตเกษาบ่ยาปาร์ตี้ยามงวยเตปาร์ตี้อ่ะนี่ตะเหมียไตค้านได้เลยบ่ารู้ดิตะเนนี่ต้องใช่บ่าเ
ด้ဟုတ်แกเสียไอ้รอลุเลยาบิคิမြန်မာနိုင်ငံရဲ့ဒီမိုကရေစီเนี่ยအခုလက်ရှိဒီမိုကရေစီတနည်းပြောရင်ဖက်ဆပ်ပလာဒီမိုကရေစီနဲ့ NLD ဒီမိုကရေစီအတူတူပဲလားသူတို့မျိုးအခုခေတ်မှာပိုတွတ်တက်လာလားပိုပြီးဆောက်ရုပ်သွားတယ်လားဆိုရင်ဆရာဘယ်လိုပြောမလဲဆရာ
ရုပ်သားတော့ပြောရခဲ့တယ်ဗျာဘာလို့လဲဆိုတော့ဒီလူလိုက်ရခစားမှာဒီမိုကရေစီရှိတယ်ဆိုတာစစ်တပ်ကတော့အယတားရဲ့လက်အောက်ခံပေါ့ဗျာသူဒီဒီမိုကရေစီအပြောင်းအလဲမှာလက်နက်ကိုင်ဖွဲ့စည်းကိုကြည့်တာပေါ့ဗျာဥပမာမှာဆိုတော့အဲ့ဒီတော့ကတော့စစ်တပ်ကအစိုးရလက်အောက်မှာရှိတယ်လို့ပြောနိုင်တယ်တော့အရသာလက်အောက်ခံအခုကတော့အရသာလက်အောက်ခံမဟုတ်တော့ဘူးမဟုတ်တဲ့အတွက်ဒီမိုကရေစီအဆင့်မှာတော့အဲဒီလူလာရေးရကစားပူတာရဲလို့ပြောနိုင်တာပေါ့ဘာလို့လဲဆိုတော့စစ်တပ်ကခေါင်းဆောင်မဟုတ်ဘူးအစိုးရရဲ့နောက်လိုက်ပဲဖြစ်ရမယ်စစ်တပ်ကခေါင်းဆောင်ဖြစ်နေရင်ဒါဒီမိုကရေစီမဟုတ်တော့တော့အဲ့တော့ဗမာပြည်မှာအခုစစ်တပ်ကခေါင်းဆောင်တစ်ပိုင်းဖြစ်နေတာပေါ့ဗျာဟိုဖြစ်ရမှာစစ်တပ်ကိုလွတ်တော်နဲ့အုပ်ချုပ်ရေးအောက်မှာထားဖို့လိုတယ်အဲ့လိုတော့နဲ့အချို့ရေးအောင်မှာစစ်တပ်ကိုဘယ်လိုတားမလဲဘယ်လိုကြီးကြမလဲဆိုတာအဲ့ဒါဟိုစဉ်းစားဖို့ပေါ့ဗျာဟောအဲ့တော့အဲ့လိုမဟုတ်ဘဲနဲ့စစ်တပ်ကလွတ်တော်အောက်ကိုမရောက်ဘူးအရသာအောက်ကိုမရောက်ဘူးပဲဘဲနဲ့တပိစချဖြစ်နေမယ်ဆိုရင်တော့ဒါဟိုဒီမိုကရေစီလမ်းကြောင်းကိုဘယ်တော့မှမရောက်တော့ဘူ
းဟုတ်ကဲ့ဆရာနောက်ဆုံးတစ်ခုကဆရာပြောခဲ့တဲ့ပုဂ္ဂိုလ်ရေးကိုယ်ွယ်စီကံမှုဟိုလုံးကလည်းရှိရဲ့အခုလည်းရှိနေဆိုတော့အဲ့ဒီကိစ္စမင်းမိန်သွားအောင်ရောဘယ်လိုလုပ်ရင်ရမယ်လို့ဆရာထင်ပါလဲ။တနေ့မှမြန်မာလူ့ဘွဲ့စည်းမှာအဲ့ဟာပပျောက်သွားနိုင်တယ်နိုင်ငံရေးစစ်စစ်ဖြစ်လာနိုင်မယ်လို့ဆရာထင်ပါလား
။ဟိုလောလောဆယ်တော့ကျွန်တော်လည်းမမြင်ဘူး။ဘာဖြစ်လဲဆိုတော့ဟိုလောလောဆယ်လည်းဟိုဒေါ်စုပဲဝိုင်းပြီးတော့ရှ िख ိုးနေကြတာ။သမရအဟောင်းရောသမရအသက်ရောအချင်းတိုင်းဒေါ်စုကိုရှ िख ိုးကြတာပဲ။အဲ့လိုပဲဗိုလ်ချုပ်အောင်ဆန်းကိုရှ िख ိုးတယ်။အဓိကကိုးကွယ်မှုဆိုတော့ဒီပါတီပီပီပီမြင်ဖြစ်မလာဘူးဗျာ။ NLD ရတဲ့ပါတီပီပီပီမြင်ဖြစ်မလာဘူး။ဥပမာပါဗျာကျွန်တော်ပြောမယ်တခြားပြောနေဗီယက်နမ်ကိုကြည့်တရုတ်ကိုကြည့်သူတို့မှာပါတီအပရိတ်တက်စီတယ်ပါတီမရှင်တွေဗီယက်နမ်မှာအစိုးရတွေပြောင်းသွားတယ်စီးပွားရေးပေါ်လစီတွေပြောင်းသွားတယ်ပြောင်းသွားနေတယ်သူတို့ရဲ့ဒီပါတီမရှင်တွေကလိုက်လုံနိုင်တယ်လက်စားရတယ်ပဲပြေးချင်လုံနိုင်တယ်ဘာမှမရမရှိဘူးဗျာဆိုတော့သူသူ့ဘာအစိုးရလမ်းစဉ်နိုင်စီးပွားရေးလမ်းစဉ်တွေပြောင်းသွားတယ်ကွန်မြူနီကနေအရေးရှင်ပြောင်းသွားပြီလေဒီပါတီအပရိတ်သတ်ကျန်နေတယ်အဲအဲ့ဒီအပရိတ်သတ်နေဆက်ပြီးတော့လုတ်သွားတာပဲဆိုတော့ဘမ္မာကြီးမအဲ့လိုလုတ်မဲ့လူမရှိဘူးအဲ့ဒါစစ်တပ်ကအကုန်ဖျက်ပြစ်ထားတာဟုတ်ရဲ့အဲ့ဒါပဲကျန်တော့တယ်အဲ့တော့အခုပြန်ပြီးတော့တည်ထောင်နိုင်မယ်ဆိုလို့ရှိရင်တော့ဖြစ်နိုင်သေးတယ်ပေါ့ဗျာအားကြီးတဲ့ပါတီကနေစုဆောင်းပြီးတော့ဒီအရတားအဖွဲ့အစည်းတွေအားကောင်းလာအောင်လုတ်နိုင်မယ်ဆိုလို့ရှိရင်တော့ဒါဖြစ်နိုင်သေးတယ်ဘာလို့အဲ့ဒါမဟုတ်ရင်တော့စီးနဲ့ကားနဲ့လုတ်နိုင်တာစစ်တပ်ပဲရှိတာဟုတ်ရဲ့အဲ့တော့အချိန်တိုင်းစစ်တပ်ကလာအုပ်သွားအောင်ပ
ါဦးကျဆန်သာစီစဉ်ထုတ်လွှင့်ပေးနေတဲ့မြမရေးတုံသက်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးအခုလိုကြာတာပရင်းနေမနေ့ခင်မှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်အခုသူယုံကြည်ရာစီစဉ်မှာတော့မေရီလန်းပြည်နယ်မှာနေထိုင်တဲ့လူမှုရေးလုပ်ငန်းတွေကိုစိတ်ပါလက်ပါဆောင်ရွက်သူကိုတန်းထိုက်စုဘာကိုယုံကြည်သလဲဆိုတာနားဆင်ရပါမယ်။မတ်မိုးဗျူစီစဉ်တင်ဆက်ထားပါလိမ့်ရှင
်။စတိုရီဟာအရာရာတိုင်းအတွက်အလုပ်လုပ်ကြတဲ့အခါမှာရှင်ကြည်မှုကိုအချိန်တိဆောက်ပြီးတော့မှလုပ်လို့ကြရပါတယ်။အလုပ်တစ်ခုပြီးမြောက်ဖို့ရန်အတွက်အရေးကြီးဆုံးနဲ့အခိုင်အမာဆုံးခွန်အားဟာယုံကြည်မှုပါ။ကျွန်တော်တို့ကိုယ့်ကိုယုံကြည်မှုရှိဖို့လွန်ယူကြည့်ပါတယ်။တပါးသူရဲ့ယုံကြည်မှုကိုရအောင်လှုပ်ဆောင်ဖို့တဲ့ကို
ကိုယ်ကိုယုံကြည်မှုရှိအောင်လုပ်ဆောင်ဖို့ကဘူးရေးကြည့်ပါတယ်ကျွန်တော်ရဲ့ယုံကြည်မှုရှိတဲ့အရာတစ်ခုကိုပြောပါဆိုလို့ရှင်ကျွန်တော်နေထိုင်တဲ့မေရီလန်ပြည်နယ်မှာရှိတဲ့ပြည်ပရောက်မြန်မာတွေရဲ့မြန်မာဆိုတဲ့စိတ်ဓာတ်ကိုကျွန်တော်ယုံကြည်ပါတယ်ကျွန်တော်ယုံကြည်တဲ့မြန်မာစိတ်ဓာတ်ဆိုတာပါပါတယ်စာနာဓာတ်မှုနားလည်မှုကူညီမှုနဲ့အပြန်အလှန်လေးစားမှုတွေပါပါတယ်ကျွန
နေ့ August 24th က Maryland ပြည်နယ်မှာရှိတဲ့မင်္ဂလာရာမဘုန်းကြီးကျောင်းဝင်းတွင်မှာပြုလုပ်ခဲ့ကြပါတယ်။ပွဲတစ်ခုစီစဉ်တဲ့အခါမှာတက်ဆိုင်ရာခန္ဓာအလိုက်တာဝန်တွေကိုတာဝန်ခံကိုယ်စီလွှဲပေးရပါတယ်။ပွဲအတွက်မိသို့မိပုံလှုပ်ဆောင်ကြမယ်၊မိသည့်အစီအစဉ်တွေထည့်ကြမယ်ဆိုတာကိုတာဝန်ခံတွေနဲ့ဆွေးနွေးကြရပါတယ်။ကိုယ်စီတင်ပြဆွေးနွေးခဲ့ကြတာတွေဖြစ်တဲ့အတွက်ကြောင့်မလို့အရာအားလုံးကတော့အကုန်အတူတူဖြစ်ခဲ့ပါဘူး။ဒါပေမဲ့ကျွန်တော်တို့အားလုံးအခက်အခဲမရှိညှိယူလို့ရခဲ့ပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့လှုပ်ဆောင်ကြသူတွေအားလုံးရဲ့ရှင်နှင်းမှာအတက်မပါတဲ့ယုံကြည်မှုတစ်ခုကိုအရင်တိဆောက်ထားကြလို့ပါပဲ။အဲ့ဒီယုံကြည်မှုကကျွန်တော်တို့မြန်မာလူမျိုးတွေရဲ့မြန်မာစိတ်ဓာတ်ကိုစာနာတတ်မှု၊နားလည်မှု၊ကူညီမှုနဲ့အပြန်အလှန်လေးစားတတ်မှုကျွန်တော်တို့ community မှာရှိတဲ့မြန်မာလူမျိုးတွေရဲ့မြန်မာစိတ်ဓာတ်ကိုယုံကြည်ပြီးတော့မှကျွန်တော်တို့တွေလှုပ်လှုပ်ခဲ့ကြပါတယ်။ကျွန်တော်တို့ရဲ့ယုံကြည်မှုကိုတပါးသူတွေမြင်အောင်ကျွန်တော်တို့ကြိုးစားပြီးမပြခဲ့ပါဘူး။ကျွန်တော်တို့ရှင်နဲ့မှကျွန်တော်တို့ဖာသာကျွန်တော်တို့မြင်နိုင်အောင်ပြသခဲ့ပါတယ်။ပွဲကြီးလည်းကျွန်တော်တို့အအောင်မြင်မြင်နဲ့ပြီးဆုံးသွားခဲ့ပါတယ်။ဒီပွဲကိုလာရောက်လှူဒါန်းကြတဲ့မြန်မာမိသားစုဝင်တွေရဲ့ရင်ထဲမှာလည်းယုံကြည်မှုတွေနဲ့လာရောက်လှူဒါန်းကြတယ်ဆိုတာကိုကျွန်တော်တို့ခိုင်မာယုံကြည်ပါတယ်။အဲ့ဒါကတော့မိမိတို့တက်နိုင်တဲ့အင်အားနဲ့တက်နိုင်တဲ့ဘက်ကနေကူညီနိုင်ရမယ်ဆိုတဲ့ယုံကြည်မှုပေါ့ဗျာ
။ကျွန်တော်ပြောတဲ့မြမစိတ်တဲ့ဆိုတာတကယ်တော့ရှင်ကြီးတဲ့လူအဖွဲ့စည်းလူအတိုင်းဝိုင်းမှာရှင်သန်ပေါက်ပွားနေတဲ့စိတ်တဲ့နဲ့အတူတူပါပဲ။မြမပြည်ထဲမှာရှိတဲ့မြမပြည်သူပြည်သားတွေအားလုံးဘေးရန်နဲ့မျိုးမျိုးကင်းရှင်းပြီးတော့မှစိတ်ချမ်းသာကိုချမ်းသာနဲ့ရှိနိုင်ကြပါစေ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ထိတ်ခေါ်ပါရစေ။ email လိပ်ထား burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။ VOA American တန်ရဲ့2019ခုနှစ်ဩဂုတ်လ29ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်အစဆုံးကိုမနက်7:00ကနေ9:00အထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ခုညပိုင်းမှာတော့ကျမရေးအစီအစဉ်ဥအောင်ခရဲ့မြမရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလွှာစတဲ့သတင်းပတ်စင်ကန်တာတွေနားဆင်ကြရမှာပါရှင်။ဒီကနေ့မနက်ဖက်ရဲ့ထိတ်တန်းရောင်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုတော်ခင်မြို့သက်ပြောပြပေးပါဦးမယ်ရှင
်။ဗြိတိန်ဝန်ကြီးချုပ်တဲ့ Boris Johnson ကလွှတ်တော်ကိုအောက်တိုဘာလလယ်ထိဆိုင်းငံ့ထားမှာဖြစ်တယ်လို့ဗုဒ္ဓဖူးနေမှာပြောကြားလိုက်ပါတယ်။အခုလိုအရေးယူဆောင်ရွက်လိုက်တာဟာဘာသဘောတူညီချက်မှမပါဘဲအောက်တိုဘာ31ရက်နေ့မှာဗြိတိန် EU ဥရောပသမ္မတကနေနှုတ်ထွက်ဖို့အတွက်ဗြိတိန်ဝန်ကြီးချုပ်အတည့်အစီအစဉ်ကိုဆန့်ကျင်တဲ့လွှတ်တော်အမတ်တွေကဒေါသထွက်ခဲ့ကြပါတယ်။ဗြိတိန်ဝန်ကြီးချုပ်ရဲ့မမျှော်လင့်တဲ့အခုလိုကြေညာချက်ကြောင့် Brexit နဲ့ပတ်သက်ပြီးတုံ့နှစ်တာအခြေအတင်အငင်းပွားမှုဖြစ်ရကိုပိုးပြီးဆိုးစေခဲ့ပါတယ်။အီရန်စစ်တပ်ရဲ့အကြိုးအတွက်စစ်ဝင်လုကင်နေတယ်လို့ဆွဆွဲပြီးအီရန်အစိုးရနဲ့ဆက်နေနေတဲ့ကွန်ရက်နှစ်ခုကို American ပြည်ထောင်စုကအရေးယူတန်ခတ်လိုက်ပါတယ်။ကွန်ရက်တစ်ခုကအီရန်နိုင်ငံသားဟာမက်ဒဂန်ဦးစီးလုကင်နေတဲ့ကွန်ရက်ဖြစ်ပြီးနောက်ကွန်ရက်တစ်ခုကတော့အီရန်နိုင်ငံသားဆိုင်ဟိုစင်ရှရက်ရဲ့ကွန်ရက်ဖြစ်ပါတယ်။မြန်မာနိုင်ငံတော်တိုင်ပင်ခံရုံးပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေကဩဂုတ်လ29ရက်နေ့ကနိုင်ငံတော်ကောင်စီဝင်ဖြစ်တဲ့နိုင်ငံချိုင်းဝန်ကြီးဝမ်းယင်နဲ့တရုတ်နိုင်ငံဘေကျင်းမှာတွေ့ဆုံပြီးနယ်စပ်ဒေသတည်ငြိမ်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးအပအဝင်နှစ်နိုင်ငံကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံချိုင်းဝန်ကြီးဟာကျက်တပင်းနေ့ညနေကဒက္ခချေဆိုင်တန်တမန်တွေနဲ့ကုလသမဂ္ဂအေဂျင်စီကကိုယ်စားလှယ်တွေနဲ့တွေ့ဆုံပြီးရိုဟင်ဂျာအရေးနောက်ဆုံးအခြေအနေတွေကိုရှင်းလင်းပြောကြားဖို့ရှိပါတယ
်။ကြာသပတေးနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးသွားတာပါရှင်။အခုမနက်အစီအစဉ်ထုတ်လွှင့်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ကေဗင်ဖောက်လာဖြစ်ပါတယ်။ ဒီနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 16683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေနားဆင်နိုင်ပါတယ် VOE သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.